ကဲယနေ့ညကျောင်းတို့ပူဇော်ပွဲအောင်ပွဲထိမ့်မတ်မင်္ဂလာကိုကျောင်းပြုပြီးတော့ကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲတနည်းအားဖြင့်ဓမ္မဒါနတရားလှူပွဲစကြရအောင်ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာဘောဇာတက္ကရာ1383ခုနှစ်တရင်ကျော်လာပြီးကျော်12ရက်ခရင်နှစ် 2011 ခုနှစ်အောက်တိုဘာလ24ရက်တနင်္လာညချမ်းချိန်ခါမှာစကိုင်းတောင်ယူပထမကန္တာယုံကျောင်းတိုက်ကြီးရဲ့အတွင်းမှာတိဆောက်လှူဒန်းထားတဲ့ယူနီဆန်ကျောင်းတော်ရဲ့အတွင်းမှာကျင်းပပြုလုပ်တဲ့ဓမ္မဒါနတရားလှူပွဲဓမ္မသဘင်ပွဲဖြစ်ပါတယ်။ဘာကိုကျောင်းခံပြီးတော့ယနေ့အောင်ပွဲဖြစ်တဲ့ဓမ္မသဘင်ပွဲဆင်ရင်ကျင်းပကြတယ်လေလို့မေးရင်အလုံးပြိသက်တွေတည်တဲ့အတိုင်းပဲနှစ်ဖက်သောမိဘများမှူထားကြတဲ့မန္တလေးမြို့82လမ်း42 43လမ်းကြားရှမ်းပွဲရွှေဘုံရှိန်ရက်မှာနေထိုင်တဲ့ကျောင်းတရကဥချိုထွေအောင်ကျောင်းတရကမှဒေါ်စပယ်ဖြူတမိမဇာဝေနံမရွှေရူပအောင်မဤချောမြတ်ယူနီဆန်မိသားစုတို့ကတိုင်းတောင်ယူပထမကန္တာကုန်ကျောင်းတိုက်ကြီးရဲ့ယေရှုရှင်ဖြစ်တော်မူတဲ့အဘိဓဇမာရထဂုရုတွဲဖက်ရွှေကျင်သာသနာပိုင်ဆရာတော်ဖရာကြီးရဲ့မိန့်ကြားတော်မူတဲ့ဇကာဆရာတော်ဖရာကြီးရဲ့ဆန္ဒတော်များကိုဥထိပ်ထားပြီးတော့ယူနီဆန်သုံးတဲ့ကျောင်းဆောင်တော်ကြီးကိုဆောက်လုပ်လှူဒန်းပြီးတော့ကျောင်းလွတ်ပူဇော်ပွဲကျင်းပခဲ့တယ်။အဲ့ဒီကျောင်းလွတ်ပူဇော်ပွဲကိုကျောင်းပြုပြီးတော့ယနေ့တတိယညအဖြစ်နဲ့ဓမ္မဒါနတရားလူပွဲကိုလည်းပဲဆက်လက်ပြီးတော့ပေးလူတန်းကြတယ်ပေါ့အဲ့တော့ယနေ့ညအောင်ပွဲဖြစ်နေဘုန်းကြီးနေနဲ့ဘာတရားဟောပေးမလဲဆိုတော့ကျောင်းအနုမောဒနာတရားတော်လို့ဒီကောင်းစီနဲ့ပဲဟောပေးပါမယ်ဒါကြောင့်တရားနာမည်ကကျောင်းအနုမောဒနာတရားတော်တဲ့ဘာတရားလဲမေးရင်ဒီတရားတော်ကိုဘုန်းကြီးကဖျားရှင်စေတဝန်ကျောင်းကြီးရေစက်ချတော်မူတဲ့အခါနာတပိန်တထေးနဲ့ပုံညာလက္ခဏာဒေဝီတို့ကတောက်ထိမျိုးရဲ့တောင်ဘက်စေတဝန်ကျောင်းကြီးကိုဒုက္ခဒုက္ခရာတိမ်ပေါင်း 9,400 လောက်ကုန်ကြခံပြီးတော့စေတဝန်ကျောင်းကြီးကိုလှူဒန်းခဲ့တယ်။အဲ့ဒီရေစက်ချပွဲမှာဟောတဲ့တရားတွေကဘုန်းကြီးကတစိမ့်တစ်ပိုင်းလေးထုတ်ယူပြီးတော့ကျောင်းသူမောဒနာတရားဖြစ်နေဖျားရှင်ဟောခဲ့တဲ့တရားတော်ကိုကောက်နှုတ်ချက်ဖြစ်နေပြန်လည်ပြီးတော့ဟောကြားပေးမှာပါ။နောက်တကဘုန်းကြီးတို့သာသနာ့သမိုင်းမှာကျောင်းတွေစပေါ်တော့ရာဇဂျိုတထေးရတနေတဲ့နဲ့ကျောင်းပေါင်းအလုံး60ပြီးအောင်ဆောက်တယ်တဲ့။ဒီလိုယူနီဆန်ကျောင်းမျိုးတော့မဟုတ်ဘူးပေါ့။တနေတဲ့နဲ့အလုံး60ပြီးတယ်ဆိုတော့ဘုန်းကြီးတို့နေဖြစ်ရုံကျောင်းလေးတွေပေါ့။အဲသာသနာ့သမိုင်းမှာကျောင်းစပေါ်တဲ့အချိန်မှာမြတ်စွာဘုရားကအဲ့ဒီကျောင်းလူပွဲမှာလည်းပဲခုဘုန်းကြီးပြန်လည်ဟောကြားမဲ့ကျောင်းနုမောဒနာတရားတွေကိုဟောကြားခဲ့တာပါ။ဒါကြောင့်မို့ကျောင်းသမိုင်းစပြီးတော့ဖြစ်တဲ့အချိန်ဇေတဝန်ကျောင်းတော်ကြီးကိုရေစက်ချတော်မူတဲ့အချိန်အဲ့ဒီချိန်တုန်းကဟောကြားခဲ့တဲ့နုမောဒနာတရားကိုယူပြီးတော့ဘုန်းကြီးကကျောင်းနုမောဒနာတရားတော်ဆိုပြီးတော့ပြန်လည်ပြီးတော့ယနေ့ညယူနီဆန်မိသားစုနဲ့ဓမ္မမိတ်ဆွေများဆရာကြီးဆရာလေးများအားဘုန်းကြီးကဟောကြားပေးပါမယ်။အဲ့တော့ဟောကြားတဲ့အခါမှာလည်းပဲဖျားရှင်ဟောကြားတော်မူတဲ့တရားအလုံးကိုတော့ယူပြီးတော့မဟောကြားနိုင်ပါဘူး။အဲ့တော့အစိပ်ပိုင်းလေးတွေကောက်နှုတ်ပြီးတော့ဘုန်းကြီးကဟောကြားပေးမယ်။အဲ့တော့ဟောကြားမယ့်အစီအစဉ်ကနံပါတ်1အနေနဲ့ကြောင်းဆောက်လို့လှူဒန်းနီးဒါလေးကိုဘုန်းကြီးပြောမယ်။တနည်းအားဖြင့်ကြောင်းဘုန်းကြီးတင်မြောက်နီးပေါ့။ဒါကြောင့်မို့နံပါတ1အပိုင်းအနေနဲ့ကြောင်းဆောက်လို့လှူဒန်းနီးကျောင်းဘုန်းကြီးတင်မြောင်နီးကိုမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့အတိုင်းပြန်လည်ပြီးတော့ဟောကြားပေးမယ်။ဒုတိယပိုင်းအနေနဲ့ကျောင်းဆောက်လို့လှူဒန်းတဲ့နေရာမှာဘလို့ရည်ရွယ်ချက်မျိုးထားတင်တယ်လဲဆိုပြီးတော့ကျောင်းဆောက်လို့လှူဒန်းတဲ့အခါမှာမှန်ကန်သောရည်ရွယ်ချက်ထားနီးဆိုပြီးတော့ဒုတိယပိုင်းဖြစ်နေဆက်လက်ပြီးတော့ဟောကြားပေးမယ်။တကယ်လို့အချိန်တွေများရခဲ့လို့ရှိရင်ကျောင်းတက္ကသိုလ်မှရည်ရဲ့ဓာဝန်ပိုင်းကျောင်းတိုင်ဆရာတော်တွေရဲ့တာဝန်ပိုင်းဆရာတကာတာဝန်ကျိုးလို့တာဝန်တွေကြည်ပြွန်လို့ရှိရရှိမဲ့အကျိုးတရားဒါတွေကိုလည်းပဲဆက်ဟောပေးမယ်ပေါ့ဒါကြောင့်ဘုန်းကြီးကကျောင်းသူမောဒနာတရားဆိုတာအသက်ဆန်းမဟုတ်ပေါ့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော် 2600နိဗ္ဗာန်ကမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်ကိုအလုံးပရိသတ်တွေနားလည်အောင်မြန်မာစကားနိုင်ပါဘူးအဲ့တော့အစိပ်ပိုင်းလေးတွေကောင်းလို့ပြီးတော့ဘုန်းကြီးကဟောကြားပေးမယ်အဲ့တော့ဟောကြားမယ့်အစီအစဉ်ကနံပါတ်1အနေနဲ့ကျောင်းဆောက်လုပ်လှူဒန်းနီးဒါလေးကိုဘုန်းကြီးပြောမယ်တနည်းအားဖြင့်ကျောင်းဘုန်းကြီးတင်မြောက်နီးပေါ့ဒါကြောင့်မို့နံပါတ်1အပိုင်းအနေနဲ့ကျောင်းဆောက်လုပ်လှူဒန်းနီးကျောင်းဘုန်းကြီးတင်မြောင်နီးကိုမြတ်စွာဘုရားရှင်ဟောကြားတော်မူခဲ့တဲ့အတိုင်းပြန်လည်ပြီးတော့ဟောကြားပေးမယ်။ဒုတိယပိုင်းအနေနဲ့ကျောင်းဆောက်လုပ်လူတန်းတဲ့နေရာမှာဘလို့ရည်ရွယ်ချက်မျိုးထားတင်တယ်လဲဆိုပြီးတော့ကျောင်းဆောက်လုပ်လူတန်းတဲ့အခါမှာမှန်ကန်သောရည်ရွယ်ချက်ထားနီးဆိုပြီးတော့ဒုတိယပိုင်းဖြစ်နေဆက်လက်ပြီးတော့ဟောကြားပေးမယ်။တကယ်လို့အချိန်နေများရခဲ့လို့ရှိရင်ကျောင်းတက္ကသမားကြီးရဲ့ဒါဝန်ပိုင်းကျောင်းတိုင်ဆရာတော်တွေရဲ့တာဝန်ပိုင်းဆရာတကာတာဝန်ကျိုးလို့တာဝန်တွေကြေပြွန်လို့ရှိရင်ရရှိမဲ့အကျိုးတရားဒါတွေကိုလည်းပဲဆက်ဟောပေးမယ်ပေါ့ဒါကြောင့်ဘုန်းကြီးကကျောင်းလူမောဒနာတရားဆိုတာအသက်ဆန်းမဟုတ်ပေါ့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်2600နီးပါးကမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်ကိုအလုံးပရိသတ်တွေနားလည်အောင်မြန်မာစကားနဲ့တည်တည်ချာချာစည်ရနာထားပြီးတော့ဟောကြားပေးပါမယ်အဲ့တော့နံပါတ်1အပိုင်းနေနဲ့ဘုန်းကြီးဘာပြောချင်တယ်လဲဆိုတော့စောစောကပြောခဲ့တဲ့အတိုင်းပဲကျောင်းဆောက်လို့လူတန်းနီးတနည်းအားဖြင့်ကျောင်းဘုန်းကြီးတင်းမြောင်နီးဆိုတဲ့အပိုင်းလေးကိုဘုန်းကြီးဟောပေးမယ်ပေါ့အဲ့တော့မြတ်စွာဘုရားကဒီအပိုင်းမှာဘလို့ဟောခဲ့တယ်လဲဆိုတော့တတမာဟိပန္တိတော်ဘောတော်တံပတံအထမတနောဝိဟာရေကာရေရံမေဝါတယထဘဟုတုတေတတမာဟိတတမာဧဝထိုကဲ့သို့ကျောင်းအလူကအမျက်ဆုံးလူဖြစ်၏ဟုဖရာရှင်စုစုချီးကျူးတော်မူခဲ့သည်ယဖြစ်ကြောင့်သာလျှင်ဗန္တီတော်ကျောင်းရိုသည့်မြင်ပညာရှင်ဖြစ်သောဘောတော်လူကြီးသူမဟုသည်မြသည်အတနောအတန်ခူရောနောင်ပါနှစ်ဖြာပွားတို့ကိုအကျိုးကိုတံပတန်တံပတန်တော်ကောင်းစွာရှုမြင်သည်ရှိသောရံမေနှလုံးမွေလျောပြောဝဲရာကောင်းကုန်သောဝိဟာရီကမ္မထံကျောင်းစာကြကျောင်းနှင့်ကျောင်းကြီးကျောင်းငယ်အသွဲသွဲသောကျောင်းတို့ကိုကာရရေနေမိတံကာရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာ၏ဧထာဤမိမိတို့လူဒန်းထားတဲ့ကျောင်းတော်၌ဘောသူတေပရိယနှင့်ပฏิပတ်တွင်ကြွန့်ကျင်သောအားမြာတော်သူတ္တရှိကြတဲ့တံဃာတော်ရှင်မြတ်ပေါင်းတို့ကိုဝါတယေစာပေပူဇာတရားပြ၍နိညာဘုံသေးတရင်သုံးစီရာဤဤတီတို့ဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဖျားသည်အနုမောဒီကောင်းစွာမသွေနုမောဒနာတရားဟောကြားတော်မူခဲ့ပါပေတည်းဒါနာတပိန်တထေးနဲ့ကြောင်းသမိုင်းစပြီးတော့เจ้าနေစပြီးတော့လူတန်းတဲ့ရာဇကြိုတထေးတို့ရဲ့เจ้าလူပွဲကြီးမှာမြတ်စွာဘုရားဟောကြားခဲ့တဲ့အစိပ်ပိုင်းတရားတော်လေးဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားကเจ้าဆောက်ရမယ်เจ้าဆောက်ပြီးတော့လူတန်းရမယ်ဆိုတဲ့နေရာဘာကြောင့်လဲဆိုတော့တတမာဟိတတမာဧဝထိုကဲ့သို့အလူအလုံးတဲ့เจ้าဝင်လူကအမျက်ဆုံးဖြစ်၏ဟုဘုရားရှင်ရဲ့စူးစူးချီးကျူးတော်မူခဲ့သည်ရဖြစ်ကြောင်းတဲ့ဘုန်းကြီးတို့အလူအလုံးထဲမှာသင်္ကန်းစွမ်းเจ้าဆေးပစ္စည်းလေးပါလူရှိပါတယ်အဲ့ဒီပစ္စည်းလေးပါလူထဲမှာဘုရားရှင်ကိုယ်တော်မြတ်ကเจ้าအလူဟာအမျက်ဆုံးဖြစ်တယ်ဆိုပြီးတော့ဘုန်းကြီးတို့တန်ရုပ်ခေါ်တဲ့နိကေမှာမြတ်စွာဘုရားဟောကြားခဲ့ပါတယ်။ဘုန်းကြီးတို့စွမ်းလူတဲ့ပုဂ္ဂိုလ်ကခွန်အားပလကိုလူရာရောက်ပါတယ်။ဘုန်းကြီးတို့ထမင်းမစားရတဲ့ပုဂ္ဂိုလ်စွမ်းမစားရတဲ့တန်ဃာတော်ရှင်မြတ်ဒီခွန်အားပလတွေစုပ်ယုပ်ပြီးတော့ဇာတင်စားချတရားဟောတရားပြတရားရှုမှတ်မှုမလုံးနိုင်ပါဘူး။အဲဆုံးကိုဖုံးပေးလိုက်ရလို့ရှိရင်တော့ဘာဖြစ်သွားသလဲခွန်အားပလာကြီးပြေသွားတယ်တဲ့ဒါဘုန်းကြီးတို့ဆွမ်းလူဟာခွန်အားပလာကိုလူရာရောက်တယ်တဲ့ဒါမြတ်စွာဘုရားဟောခဲ့တာနောက်တစ်ချက်ကဘုန်းကြီးတို့သင်္ကန်းတို့ကြောင်းရည်စဲချတဲ့နေရာလူတန်းခဲ့တဲ့သင်္ကန်းတို့အဝတ်အထည်တို့လူတန်းတယ်ဆိုတာကဘာကိုလူတန်းရာရောက်တယ်လဲဆိုရင်ရုပ်အစင်းကိုလူတန်းရာရောက်တယ်တဲ့ဘုန်းကြီးတို့ရုပ်အစင်းပုံမှန်သာရှိတဲ့မျိုးသားတစ်ယောက်မျိုးသမီးတစ်ယောက်ဟာဘောကောင်းစားလာလေးတွေဝတ်လိုက်ပြီဆိုရင်ဒီမျိုးသားမျိုးသမီးဟာရုပ်ရည်ဟာရှည်ရင်တဲ့ပို့ပြီးတော့ချောမောတယ်လို့ခံစားလို့ရပါတယ်။တန်ဃာတော်ရှင်မြတ်တွေလည်းပဲသင်္ကန်းနွမ်းလေးတွေဝတ်လာလို့ရှိရင်ကြည်ညိုဝေရအားနည်းတယ်။သင်္ကန်းတက်တက်ရက်ရက်လေးဝတ်ယုံပြီဆိုရင်စိတ်နှလုံးမှာဖူးမြင်ရတာကုသိုလ်စိတ်တွေဖြစ်ပြီးတော့ကြည်ညိုရတယ်။ဒါကြောင့် အဝတ်ထည်တို့သင်္ကန်းတို့လှူတာရုပ်အစင်းကိုလှူဒန်းရရောက်ပါတယ်ဆိုပြီးမြတ်စွာဘုရားဟောကြားခဲ့တယ်ပေါ့နောက်တကဘုန်းကြီးတို့ယာနာဒါနမော်တော်ယာဉ်အလူအပိုင်မလူတောင်းမှကားပေါ်မှာတန်ဃာတော်ရှင်မြတ်တွေတွေ့တယ်ကားကလေးတွေရှင်းတာတို့ဖနက်လှူတာတို့ဒါကိုယာဉ်လူလို့ခေါ်ပါတယ်အဲ့တော့ယာဉ်လူလူတဲ့ပုဂ္ဂိုလ်ကဘာဖြစ်တယ်လဲဒုက္ခရောတဲ့ကိုယ်စိတ်နှစ်ပါးချမ်းသာခြင်းကိုပေးလူရာရောက်တယ်တဲ့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့လမ်းမှာမျိုးသမီးတယောက်ဖနက်ပြက်သွားတယ်ဘလောက်ကိုယ်စိတ်နှစ်ပါးဆင်းရဲလိုက်ဒီချိန်မှာသူလိုအပ်နေတဲ့ဖနက်ကလေးတရံကိုတယောက်ယောက်ကမြန်ကူညီပြီးဆိုရင်တိတ်ပြီးတော့ကျေးဇူးတင်စရာကောင်းတာဒါဘုန်းကြီးတို့ဖနက်ရင်ပဲရှိသေးတယ်ဒီလိုပဲခရီးသွားပြီးဆိုရင်ကားကမပါရင်သို့မဟုတ်ကားမကောင်းရင်ယင်မကောင်းရင်တိတ်ပြီးတော့ဆင်းရဲကြတယ်အဲ့တော့မြတ်စွာဘုရားကကိုယ်စိတ်နှစ်ပါးချမ်းသာခြင်းပါတယ်ဆိုရင်ယာနာဒါနလို့ခေါ်တဲ့ယင်အလူကိုလှူလိုက်ပါတဲ့အပြီးမလူတောင်မှဘုန်းကြီးတို့ကားကလေးတွေဖျက်ပြီးဆရာလေးတွေမန္တလေးတွေ့တဲ့အခါရင်ကားလေးတွေလှူပေးတန်နိုင်လို့ရှိရင်ဖနက်ကလေးတွေလှူပေးဒါဆိုရင်ကိုယ်စိတ်နှစ်ပါးချမ်းသာသွားတယ်လို့စုမတောင်းလည်းပဲမိမိရဲ့နှလုံးသားထဲမှာကိုယ်စိတ်နှစ်ပါးချမ်းသာခြင်းဆိုတဲ့အကျိုးကိုမြတ်စွာဘုရားကရပါတယ်တဲ့နောက်ပြီးတော့ဒီပါတော်စကုရောဟောတိတဲ့ဘုန်းကြီးတို့မျက်စိအလင်းညာအလင်းတွေပွင့်လင်းခြင်းပါတယ်ဆိုလို့ရှိရင်စီမီအလူခုခေမှာဆိုရင်လျှက်စမီတာကအလူမိဆက်အလူဒါမျိုးတွေလှူရတယ်တဲ့နောက်ဆုံးမြတ်စွာဘုရားဘယ်လိုဟောလဲဆိုတော့သောသာတ္တပါတရောဟောတိယောတရာတိဥပတယံတဲ့ကြောင်းလူတဲ့ပုဂ္ဂိုလ်ကတော့ဒီအရာအလုံးကိုလှူဒန်းရာရောက်သွားပါတယ်တဲ့ဘုန်းကြီးတို့စဉ်းစားကြည့်လိုက်သောသောကဆွမ်းလူလို့ရှိရင်ခွန်အားဘလောက်ကိုလှူဒန်းရာရောက်တယ်အဝတ်ထဲတွေသင်္ကန်းတွေလှူလို့ရှိရင်ရုပ်အစင်းလှပမှုကိုလှူဒန်းရာရောက်တဲ့အတွက်ကိုယ်လည်းပဲဒီအကျိုးကိုခံစားရတယ်ဖနက်စားတဲ့ရင်တွေကိုလှူရင်ကိုယ်စိတ်နှပါချမ်းသာတယ်စီမီလျက်စမီစားတဲ့မိဆက်စားတာဒါတွေကိုလှူလို့ရှိရင်မျက်စိအလင်းကောင်းတယ်ညံအားကောင်းတယ်ဒီအကျိုးတွေရတယ်ဒါပေမဲ့လို့တဲ့ဒီအကျိုးအလုံးကိုတခါတည်းနဲ့ရကျင်ပါတယ်ဆိုရင်မြတ်စွာဘုရားကသောသာတ္တပါတရောဟောတိယောတရာတိဥပတယံယောချင်းမျိုးကောင်းတာမျိုးကောင်းသမီးဒီဥပတယံကြောင်းအလူကိုတရာတိပေးလူဤသောသာထိုကြောင်းလူကိုပေးလူတဲ့မျိုးကောင်းတာမျိုးကောင်းသမီးဒီတပါတရောအာလုံးသောအရာတွေကိုလှူဒန်းရာရောက်ပါတယ်ကျောင်းလှူလိုက်လို့ရှိရင်ခွန်အားဘလောက်ကိုလည်းလှူဒန်းရာရောက်တယ်။နောက်ပြီးတော့အစင်လာပါမှုကိုလည်းပဲလှူဒန်းရာရောက်တယ်။ကိုယ်စိတ်နှပါချမ်းသာခြင်းကိုလည်းပဲလှူဒန်းရာရောက်တယ်။နောက်ပြီးတော့မျက်စိရလင်းညံလင်းကိုလည်းပဲလှူဒန်းရာရောက်ပါတယ်တဲ့။ဒါမြတ်စွာဘုရားတန်ရုတ်တနိကေမှာချီးကျူးတော်မူခဲ့တာပါ။အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့။အပြင်မှာနေဘူးထဲမှာနေရတယ်တိတ်ပြီးတော့ခွန်အားပလာတွေဆုတ်ယုတ်သွားနိုင်တယ်။ကြောင်းထဲမှာဝင်ပြီးတော့တရေတမောလေးအနားယူလိုက်ခွန်အားပလာတွေအလိုလိုပြေသွားတယ်။ဒါကြောင့်ကြောင်းလူတဲ့ပုဂ္ဂိုလ်ဟာခွန်အားပလာကိုလူရာရောက်တယ်တဲ့ဖြစ်ရပေါ်တိုင်းမှာခွန်အားပလာပြည့်စုံတဲ့အမျိုးသားမျိုးသမီးဖြစ်နိုင်ပါတယ်တဲ့။နောက်ပြီးတော့ခွန်ကြီးတို့တခါစဉ်းစားကြည့်။နေပူထဲမှာနေမယ်။မိုးရွာထဲမှာနေမယ်။ရုပ်ဆင်းဟာခွန်ကြီးတို့စုတ်တီးစုတ်ပဲ့သဘောမျိုးလေးတွေဖြစ်သွားတတ်တယ်။တကယ်လို့မိုးရွာတဲ့အချိန်လေမုန်တိုင်းတိုက်တဲ့အချိန်နေပူတဲ့အချိန်မှာကြောင်းထဲမှာဝင်လျရပြီဆိုရင်ဘုန်းကြီးတို့ရုပ်ဆင်းလေးတွေဟာကြည်လင်လာပါတယ်တဲ့နားယူလျရလို့ရှိရင်ဒါကြောင့်ကြောင်းလူတဲ့ပုဂ္ဂိုလ်ဟာရုပ်အဆင်းကိုလည်းလူတန်းရာရောက်တယ်ဘဝတိုင်းဘဝတိုင်းရုပ်အဆင်းလှပမှုတင့်တယ်မှုဖြစ်ပါတယ်တဲ့ဒီလူကိုလည်းပဲကြောင်းဝင်လူကပေးပြီးသားဖြစ်သွားပါတယ်အဲ့တော့ရုပ်အဆင်းကိုလူရင်ဒီအကျိုးကိုမတောင်းတလည်းပဲကံမနိယာမှာသဘောတရားရဒီလုပ်ငန်းကိုလုပ်ရင်ဒီအကျိုးတရားတွေဖြစ်ထွန်းပါတယ်တဲ့နောက်တစ်ချက်ကဘုန်းကြီးတို့ကိုယ်စိတ်နှစ်ပါးချမ်းသာမှုကိုလှူဒန်းရာရောက်တယ်ဒါကတော့စဉ်းစားကြည့်လိုက်နေပူထဲမှာနေရမယ်ကိုယ်စိတ်နှစ်ပါးဆင်းရဲမှာပဲမိုးရွာထဲမှာနေမယ်မုန်တိုင်းတန်းထဲမှာခံနေရမယ်ကိုယ်စိတ်နှစ်ပါးဆင်းရဲမှာပဲကျောင်းထဲမှာဝင်လိုက်ပြီဆိုရင်ကိုယ်စိတ်နှစ်ပါးကိုငြိမ့်အေးလို့ဒီလိုတိုက်ကြီးတွေဆိုရင်တော့ပြောစရာကိုမရှိတော့နေယုံမဟုတ်ဘဲနဲ့မြင်လိုက်ရရင်ကိုပဲမနေရသေးဘူးကြည်ရတဲ့ပုံကိုယ်ကြီးကိုယ်စိတ်နှစ်ပါးတိတ်ချမ်းသာသွားတယ်ကြည်ရတာတိတ်ပြီးတော့ကြက်တွေရှိသွားတယ်ဒါကြောင့်မို့ကျောင်းဝင်လူကကိုစိတ်နှစ်ပါးကိုလည်းပေးလူရာရောက်တဲ့အတွက်ဖြစ်ရာဘဝတိုင်းမှာကိုစိတ်နှစ်ပါးချမ်းသာပါရစေလို့ဆုမတောင်းလည်းပဲဒီမျိုးစီဆိုင်ရင်ဒီသစ်ပင်ပေါက်တယ်လို့ပါပဲတဲ့ဒါတွေကပြည့်စုံပါတယ်တဲ့နောက်ပြီးတော့ဘုန်းကြီးတို့အပူပိုင်းဒေသတွေကမျက်စိအားတိတ်ပြီးတော့မကောင်းကြောင်မျက်ခမ်းဆက်ယောဂါတွေဖြစ်တတ်တယ်အဲ့တော့အေးပိုင်းဒေသတွေကြတော့ဒီယောဂါနေပါတယ်ခုလည်းပဲဘုန်းကြီးတို့နေပူတယ်မှာနေရရင်မျက်စိအားတွေနေတယ်မျက်ခမ်းဆက်တာတွေဖြစ်နိုင်တယ်အရေးယောဝတာကောင်းတဲ့အင်မတန်ကောင်းတဲ့ကြောင်းထဲမှာနေရပြီဆိုရင်မျက်စိလင်အားတွေကောင်းပြီးတော့စားကြက်လို့ညံအားတွေပို့ပြီးတော့ကောင်းလာတဲ့အတွက် ောင်းလူတဲ့မျိုးသားမျိုးသမီးတွေဟာမျက်စိအလင်းညံလင်းကိုလည်းပဲလှူဒန်းရရောက်ပါတယ်ဆိုပြီးမြတ်စွာဘုရားကတန်ယုတ်တနိကေမှာချီးကျူးတော်မူခဲ့ပါတယ်။ကဲအာလုံလိုက်ဆိုလိုက်ခွန်အားစင်လာချမ်းသာရမကြအမြင်ကြီးခွန်အားစင်လာချမ်းသာရမကြအမြင်ကြီးကြောင်းလူသူဟာလုံးစုံပါလူရာရောက်ပေသည်ကြောင်းလူသူဟာလုံးစုံပါလူရာရောက်ပေသည်မြတ်စွာဘုရားမိန်မြတ်ဟာမကြချီးကျူးသည်မြတ်စွာဘုရားမိန်မြတ်ဟာမကြချီးကျူးသည်ဒါကြောင့်ကြောင်းလူတဲ့ပုဂ္ဂိုလ်ဟာခွန်အားပလကိုလည်းလူရာရောက်တယ်လို့အစင်ကိုလည်းပဲအစင်လှပခြင်းကိုလည်းလူရာရောက်တယ်ကိုယ်စိတ်နှပါချမ်းသာမှုကိုလူရာရောက်တယ်လို့မျက်စိအလင်းတွေကိုလည်းပဲလူရာရောက်တဲ့အတွက်အလုံးကိုလူရာရောက်ပါတယ်ဆိုပြီးမြတ်စွာဘုရားကအခြားသောဆွမ်းလို့သင်္ကန်းလို့လူတာအကျိုးတစ်မျိုးတည်းရပြီမဲ့လို့ကျောင်းကိုလူလိုက်လို့ရှိရင်အကျိုးတွေအလုံးကိုလူရာရောက်တဲ့အတွက်မိမိဖြစ်ရဘဝမှာဆုမတောင်းလည်းပဲဒီမျိုးစေဆိုင်ဒီသစ်ပင်ပေါက်ထွန်းတယ်လို့ဖြစ်ထွန်းတယ်လို့ပဲကျောင်းလူလိုက်လို့ရှိရင်လည်းပဲအသက်ရှိဘုန်းကြီးတို့ခွန်အားပလတို့ပြည်စုံတာအစင်လာတာကိုယ်စိတ်နှပါချမ်းသာတာမျက်စိအားကောင်းတာဉာဏ်အားကောင်းတာဆုမတောင်းလည်းပဲပြည်စုံပါတယ်ဆိုပြီးမြတ်စွာဘုရားကတန်ယုတ်တနိကေမှာချီးကျူးခဲ့ပါတယ်။ဒါကြောင့်ကျောင်းဘာလို့ဆောက်တင်တယ်လဲလို့မေးရင်ဘုရားရှင်ကိုတော်မြတ်ဟာအာလုံးသောသင်္ကန်းလူဆွမ်းလူစသည်တဲ့ပိုလွန်ပြီးတော့အကောင်းဆုံးဖြစ်တဲ့ဒါနာလို့ချီးကျူးတော်မူခဲ့တဲ့အတွက်ကျောင်းဆောက်လို့လှူဒန်းသင့်ပါတယ်ဆိုပြီးတော့တတမာယိပန္တိတော်ဘောတော်တံပတံအထမတနောဝိဟာရေကာရေရံမေဝတိယထဘောတုတေတတမာယိတတမာယိဝထုကဲ့သို့ကျောင်းဝလူဟာအလုံးသောအလူတဲ့အသာဆုံးအမျက်ဆုံးဖြစ်ယူဖျားရှင်စူးစူးချီးကျူးတော်မူခဲ့သည်ဖြစ်ကြောင်းဝိဟာရေကမ္မထံကျောင်းစာသင်ကျောင်းနှင့်ဝိဟာရေသာကမ္မထံကျောင်းစာချကျောင်းနှင့်ကျောင်းကြီးကျောင်းငယ်အသွဲအသွဲသောကျောင်းတို့ကိုကာရယေနေမိတံကားရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရ၏တဲ့မြတ်စွာဘုရားနာတပိန်တထေးနဲ့ရာဇကျိုးတထေးတို့ကျောင်းဆောက်လူဒန်းတဲ့ပွဲမှာမြတ်စွာဘုရားကဘာဖြစ်လို့ကျောင်းဆောက်လူဒန်းတင့်တယ်လဲဆိုတော့အမျက်ဆုံးဒါနာကြီးတစ်ခုဖြစ်နေတဲ့အတွက်အကျိုးအလုံးကိုရစေနိုင်တဲ့အတွက်ဆုမတောင်းလည်းပဲဒီကံလုံရင်ဒီအကျိုးတွေရနိုင်တဲ့အတွက်မြတ်စွာဘုရားကကြောင်းဆောက်လို့လှူဒန်းသင့်ပါတယ်ဆိုပြီးတော့မြတ်စွာဘုရားကကြောင်းဆောက်လို့လှူဒန်းသင့်ရဲ့အကြောင်းကိုမြတ်စွာဘုရားကိုတော်တိုင်ဟောကြားခဲ့တာပါဒါကကြောင်းဆောက်လို့လှူဒန်းခြင်းရဲ့အကြောင်းဘာကြောင်းဆောက်လို့လှူဒန်းသင့်တယ်လဲဆိုတော့အာလုံသောအလှူတွေထဲမှာအမျက်ဆုံးကုသိုလ်ဖြစ်လို့တဲ့ဒါမြတ်စွာဘုရားကိုတော်တိုင်ဖြေကြားတော်မူခဲ့တဲ့ဟောကြားတော်မူခဲ့တဲ့တရားဖြစ်ပါတယ်တတမာတိတတမာဧဝထိုကြောင့်သာလျင်ပန္တိတော်ကြောင့်ကျိုးသည့်မြင်ပညာရှင်ဖြစ်သောဘောတော်လူကြီးသူမှာဟုသည်များသည်အတ္တနောအထံကုယောနောင်ပါတန္တရာဝေနှစ်ဖြာပွားတို့ကိုအကျိုးကိုတံပတံတံပတံတော်ကောင်းစွာရှုမြင်သည်ရှိသောရံမေနှလုံးမွေလျောပြောဝရဖြစ်ကုန်သောဝိဟာရေကမ္မထံကြောင့်စားကြကြောင်းနှင့်ကြောင်းကြီးကြောင်းငယ်အသွေအသွေသောကြောင်းတို့ကိုကာရယေနေမိတံကားရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရ၏တဲ့အဲ့တော့ဒါကြောင့်မို့ဒီလိုအမျက်ဆုံးအလူဖြစ်တဲ့အတွက်တဲ့ကုယောနောင်ပါတန္တရာနိဗ္ဗာန်အထိမျောမြင်တဲ့အမျိုးကောင်းသားမျိုးကောင်းသမီးတွေဟာစွမ်းနိုင်လို့ရှိရင်ကျောင်းတွေကိုဆောက်လို့လှူဒန်းပါတဲ့ဘလို့ကျောင်းမျိုးကိုမြတ်စွာဘုရားကလှူဒန်းစေခြင်းတည်းလဲဆိုတော့ရံမေနှလုံးမွေလျောပြောဝရာကောင်းကုန်သောဝိဟာရေကမ္မထံကျောင်းစာကြကျောင်းနှင့်ကျောင်းကြီးကျောင်းငယ်သွဲသွဲသောကျောင်းတို့ကိုတဲ့စိတ်ထဲမှာမြင်လဲရရင်သိပြီးတော့ကြည်ညိုစရာကောင်းတဲ့ကျောင်းကျင်းသူစရာကောင်းတဲ့ကြောင်းဘုန်းကြီးတို့နေတောင်မနေရသေးဘူးမြင်ယုံနဲ့သာရုဏမောဒနာခေါ်စရာကောင်းတဲ့ကြောင်းမျိုးတွေကိုကမ္မထံကြောင်းပဲဖြစ်ဖြစ်စာသင်ကြောင်းပဲဖြစ်ဖြစ်စာချကြောင်းပဲဖြစ်ဖြစ်ဆောက်လုပ်ပြီးတော့လှူဒန်းပါတဲ့ယနေ့ဘုန်းကြီးတို့ယူနီဆန်မိသားစုဆောက်လုပ်တဲ့ကြောင်းကတော့ဘုန်းကြီးတို့ရာဇကျိုးမျိုးမှာဆောက်လုပ်ခဲ့တဲ့ကြောင်းတွေတဲ့ဒါတယ်လို့ဘုန်းကြီးတို့တောင်မျိုးဆရာတော်ကြီးရဲ့အာဘော်ရဒီလိုဝမ်းမြောက်ဝမ်းသာဖြစ်တဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့78ကြောင်းဟာ မြတ်စွာဘုရားပြိဋိဘံဆံနေကဆုံလာပြည့်နေ့ပြိဋိဘံဆံပြီးတော့ဝါဆိုလာပြည့်နေ့ရောက်တဲ့အခါလာအားဖြင့်ဘုန်းကြီးတို့ကဆုံပြီးတော့နေုံဝါဆိုစသည်ဖြင့်နှစ်လလောက်ပဲကြာသေးတယ်ကျောင်းနေရမိုးတွေရိုးကုန်ပြီတဲ့ဒါကြောင့်ဘုရားရှင်လက်ထက်ကရာဇဂျူမြို့မှာဆောက်ခဲ့တဲ့ကျောင်းနေဟာယခုခေတ်ယူနီဆန်ကျောင်းလို့လို့အကောင်းကြီးတွေမဟုတ်ဘူးဆိုပြီးတောင်းမျိုးဆရာတော်ဘုရားကြီးကမှတ်ချက်ချခဲ့ပါတယ်ဘုန်းကြီးတို့ဒီလိုယူနီဆန်ကျောင်းတက်ကြီးကနှစ်လမပြောနဲ့နှစ်နှစ်ပြည့်ထားရင်တောင်မှမိုးရေရိုးတာပျက်စီးတာဖြစ်နိုင်ဖို့မလွယ်ပါဘူး။ဒါပေမဲ့ရာဇဂျိုများဆောက်ခဲ့တဲ့ကျောင်းတိုက်ပေါင်း18တိုက်ကတော့တန်ခိုင်နာတင်ပွဲကြီးလုပ်တော့မယ်ဆိုတော့မိုးရိုးတာတွေကြိုးတာတွေပဲ့တာတွေဖြစ်လို့ရန်တာရှင်မြတ်ကြီးတွေဟာဘုန်းကြီးတို့တစ်လတိုင်တိုင်ဒီကျောင်းပြင်မှုတွေကိုလုပ်ခဲ့ရတယ်တဲ့။ဒါကြောင့်အင်မတန်မှပျော်စရာကောင်းတဲ့ကျောင်းအင်မတန်မှကြည်လျာရင်သာဓုနုမောဒနာခေါ်စရာကောင်းတဲ့ကျောင်းနေယုံနေမဟုတ်ပဲနဲ့မြင်ရယုံလေးနဲ့အင်မတန်မှအားရဝမ်းသာစရာကောင်းတဲ့ကြောင်းတွေမိမိတို့ဆောက်လို့ရတယ်တဲ့မြတ်စွာဘုရားလည်းဒါဝီကြီးပဲပြီးတော့ရံမေနှလုံးမြေမွေလျောပျော်ဝရာကောင်းကုန်သောဝီဟာရေကမ္မထံကြောင့်စာကြကြောင်းနှင့်ကြောင်းကြီးကြောင်းငယ်သွဲသွဲသောကြောင်းတို့ကိုကာရရေနေမီတန်ကားရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာ၏တဲ့ဘုန်းကြီးတို့တောင်မြို့မှာကဏ္ဍဆရာတော်ဘုရားကြီးကဘလို့နေရာမျိုးကိုကြောင်းဆောက်လှူဒန်းတင့်တယ်လေသားမျိုးမေးတဲ့အခါကာရရေနေမိတန်ကရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာ၏တဲ့နေမဲ့တန်ကယခုပထမကန္တာယုံကြောင်းတိုင်ဆိုရင်တန်ကတော်ရှင်မြတ်ကြီးများစွာတရင်သုံးရလိုအပ်နေတဲ့နေရာအဲ့တော့ဒီလိုနေမဲ့နေရာတန်ကတော်ရှင်မြတ်ကြီးပရိယတ်စာသင်စာချက်လုံးမဲ့နေရာပฏิပတ်ဖရာဝုပြုမေတ္တာပွားတရားရှိမှမှုလုံးမဲ့နေရာဒီလိုအသုံးချမဲ့နေရာမှာရှာဖွေပြီးတော့ဆောက်လုပ်ပါတဲ့ဒါတောင်မျိုးဆရာတော်ဘုရားကြီးဟာရေရှည်မြင်ပြီးတော့ကာရရေဆောက်လုပ်စီရာဤဆိုတဲ့ပုဂ္ဂိုလ်ကာရရေနေမိတန်ကားရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စီရာဤတဲ့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မစိုးရင်ဆရာတော်ဘုရားကြီးပထမမစိုးရင်နှစ်တိုက်ကိုတည်ထောင်သွားတဲ့မစိုးရင်ဆရာတော်ဘုရားကြီးဥတ္တရိယဘယ်လိုမင်ကြားတော်မူခဲ့တယ်လဲဆိုတော့ကိုလှူတဲ့လူကိုမအအောင်လှူပါတဲ့ဒါဆုံးမခဲ့တယ်ဒါကြောင့်ပရိသတ်တွေကိုလှူမဲ့လူကိုဘယ်လိုလှူရမလဲမေးရင်မအအောင်လှူပါတဲ့ဘလို့လှူရမလဲအရဲဆိုတာဘာပြောတာလဲဆိုတော့ကြောင်ကြီးတော်ဆောက်ထားပါရဲ့တကားပိတ်ထားတယ်ဒီကြောင်ထဲမှာစာသင်စာချမလုပ်ဘူးဒီကြောင်ထဲမှာဖရာဝုပြုမေတ္တာပွားမလုပ်ဘူးနေမဲ့တန်ခါမရှိဘူးအဲ့တော့ကြောင်ကြီးတကားပိတ်ထားတယ်ဆိုရင်ဒီကြောင်ဟာအရဲအလှူတဲ့ဘာလှူလဲမေးရင်ဒါကြောင့်မစိုးရင်ဆရာတော်ဘုရားကြီးကကိုလှူတဲ့ပစ္စည်းကိုမအအောင်လှူပါတဲ့ကိုလှူတဲ့ပစ္စည်းကိုဘလို့လှူရမလဲခုပထမကဏ္ဍအောင်ကြောင်းတိုက်မှာလာပြီးတော့ယူနီဆန်မိသားစုကဆောက်ကြတယ်ဆိုတော့အားတယ်လူလားမအားတယ်လူလားမအားတယ်ပါဗျာဒီကြောင်းမှာတန်ဃာတော်ရှင်မြတ်ဒီစာသင်မယ်စာကြက်မယ်စာချမယ်ဖျားဥပြုမယ်မေတ္တာပွားမယ်ခုတရားပွဲတွေကျင်းပတယ်အားလုံးဒီကြောင်းကိုကြောင်းပြုပြီးတော့တရားဒဂမတွေနေရောညာရောအားလုံးကုသိုလ်တွေတိုးပွားနိုင်ပါတယ်တဲ့တေတံဒီဝါစရတောစာတရာပုံညံပဝတ္တတိတဲ့ကျောင်းစားတဲ့ထာဝရလှူလှူတဲ့ပုံကိုယ်တွေဟာနေရောညာရောကုသိုလ်ပွားတယ်တဲ့နေရောညာရောဘာပွားတယ်လဲဒီကျောင်းမှာမဖရာဝတ္တတဲ့အဲ့တော့ဖရာဝတ္တနေတဲ့သံဃာတော်ရှင်မြတ်တွေရဲ့တန်တဲ့မှာကုသိုလ်စိတ်တွေဖြစ်တာကျောင်းတကာတကာမကျောင်းတဲ့ဘု து ကျောင်းလဲဒါကြောင့်သံဃာတော်ရှင်မြတ်တွေဖရာဝတ္တတဲ့ကျောင်းတကာတော်မတွေကုသိုလ်တွေပွားနေတယ်အဲ့ဒီနေလည်းပဲပွားနေတယ်တကာတကာမတွေရဲ့အိမ်မှာအိမ်နေတယ်တန်ဃာတော်ရှင်မြတ်တရားစာသင်တယ်စာချတယ်ဖျားဥပြုတယ်မေတ္တာပွားတယ်တရားရှိမှတ်တယ်ဖျားကုံတော်တွေအာယုံပြုတယ်တက္ကရာကမတွေအိတ်နေလေပဲကုသိုလ်ဟာပွားနေတယ်တဲ့ကုသိုလ်တွေဘာဖြစ်နေလဲဒါမြတ်စွာဘုရားကဟောကြားခဲ့တာပါဒါကြောင့်ဘုန်းကြီးတို့ကာရရေနေမိတန်ဃာရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာ၏တဲ့မစိုးရင်ဆရာတော်ဘုရားကြီးနဲ့စကားနဲ့ပြောရင်ကိုလှုပ်တဲ့အလှကိုမအအောင်လှူပါတဲ့တချို့ဆိုရင်ဘုန်းကြီးတို့ပိဋကတ်သုံးပုံလှူကြတယ်ပိဋကတ်သုံးပုံလှူရင်ကောင်းတဲ့ပိဋကတ်သုံးပုံလှူရင်အမျက်ဆုံးဒါနဖြစ်တဲ့သွားပြီးတော့ပိဋကတ်သုံးပုံလုံးဝမကြည့်တဲ့တော်တော်ရဟန်းကြီးတွေစသည်ဖြင့်သွားလှူလိုက်တယ်ဘီယိုထဲမှာတော့ခတ်ပြီးတော့အလှပြထားတယ်အဲ့ဒီပိဋကတ်သုံးပုံအလှဟာအရဲအလှတဲ့ဘာလှူလဲအဲ့တော့တကယ်လို့စာတကယ်ကြည့်တဲ့တန်ဃာတော်ရှင်မြတ်တွေကိုလှူရင်ဒီစာထဲမှာကြည့်ပြီးတော့တရားဟောတယ်ဒီစာထဲကကြည့်ပြီးတော့စာချတယ်ဒီစာကိုကြည့်ပြီးတော့တိညာဏ်နေတိုးတယ်အဲ့တော့စာတွေကြည့်ပြီးတော့တိညာဏ်နေတိုးနေတယ်ဆိုရင်တက္ကရာကမတွေကအိတ်နေသည်ဖြစ်စေနိုးနေသည်ဖြစ်စေလုပ်ငန်းလုပ်သည်ဖြစ်စေအဲ့ဒီတက္ကရာကမတွေမှာ ဒီတန်ဃာတော်ရှင်မြတ်တွေကိုပြီးတက်ဆောက်လူထမ်းလိုက်တဲ့အတွက်သိဉဏ်ဤပြန့်ကျက်နေတဲ့အတွက်အဲ့ဒါမအားတဲ့အလှလို့ခေါ်တယ်ဘယ်လိုခေါ်လဲဒါကြောင့်မို့တောင်မျိုးဆရာတော်ဖရာကြီးကဝိဟာရေကမ္မထံကြောင့်ဇာကြကြောင့်နေကြောင့်ကြီးကြောင့်ငယ်တွေ့တွေ့တော့ကြောင့်လို့ကိုကာရရေနေမိတန်ဃာရှိနေရကိုကောင်းစွာရှာဖွေဆောက်လုပ်စေရ၏တဲ့ဒါကြောင့်ကိုကြောင်းဆောက်တော့မယ်ဆိုရင် ပေးဆရာတော်ကနာမည်ကြီးတဲ့ဒါမျိုးမလိုအပ်ပါဘူးပေးဆရာတော်ကိုလူယင်စီးပွားရေးတက်တဲ့ဒါတွေဟာမလိုအပ်တဲ့ကြီးပဲကြက်တွေပါဒါကြောင့်မိမိတို့လူတန်းမယ်ဆိုရင်ကိုလူတန်းလိုက်တဲ့နေရာကိုเจ้าကိုသုံးပြုပြီးတော့ပရိယပတိပတ်တကယ်လုပ်ပြီဆိုရင်ကုသိုလ်ရှင်နေရာတေသံဒီဝါစာရတ္တောစာတရာပုံညာပါဝတ္တတိအဲ့ဒီလိုထာဝရကုသိုလ်တွေចောင်းစတဲ့ထာဝရကုသိုလ်တွေလုပ်တဲ့ဒကာဒကမတွေရဲ့တ ဘုန်းကြီးကလှုပ်ကြံပြီးတော့ဟောနေတာမဟုတ်ပါဘူး။အဲ့တော့ကြောင်းဆောက်လုံးဤဟာဘယ်နေရာမှာကြောင်းဆောက်တင်နေဒါဟာအပိုင်းတစ်ပိုင်းနေနဲ့ထိုက်တဲ့လောက်နားလည်သွားပါပြီ။ကောင်းပြီ။မိမိတို့ဘလို့ကြောင်းဘုန်းကြီးမျိုးကိုရွေးချယ်တင်တယ်လေ။ဘလို့ဆရာတော်မျိုးတွေတည်င်းသုံးတဲ့နေရာမှာကြောင်းဆောက်လုံးလှူဒန်းတင်တယ်လေ။တကယ်လို့ကြောင်းဆောက်လုံးလှူဒန်းပြီးပြီးကြောင်းဘုန်းကြီးရှားဖွေပြီးဆိုရင်ဘလို့ရှားဖွေရမလဲဆိုတဲ့အချက်ကလေးတွေလည်းပဲရှိပါသေးတယ်။အဲ့တော့ဝါတယထဘောတုတေဧထာဤမိမိတို့တရာတရားဖြင့်ဆောင်းလုံးလူထမ်းထားတဲ့ကြောင်းတော်၌ဘောသူတေပရိယနေပတိပတ်တွင်ကျွမ်းကျင်သောအားမြတ်သောသူတာရှိကြတဲ့ဆရာတော်တန်ဃာတော်ရှင်မြတ်အပေါင်းကိုမြတ်သောဘောသူတာရှိကြတဲ့တန်ဃာတော်ရှင်မြတ်အပေါင်းတို့ကိုဝါတယေစာပေပူဇာတရားပြ၍နေညပုံသည်တရင်သုံးစေရာ၏တဲ့တကယ်လို့ကြောင်းဆောက်ပြီးပြီဆိုရင်လည်းပဲကြောင်းဘုံကြီးမတင်ရသေးဘူးဆိုရင်ဘလို့တန်ဃာတော်ရှင်မြတ်တွေကိုကြောင်းဘုံကြီးဖြစ်နေတင်မြောက်မလဲဆိုတော့ဘောသူတွေပရိယနေပฏิပတ်တွင်ကျွမ်းကျင်သောအများသောသူတရှိကြတဲ့တန်ဃာတော်ရှင်မြတ်တို့ကိုဝါတယေစာပေပူဇာတရားပြ၍နေညပုံသည်ဆောက်တရင်သုံးနေစေရာ၏တဲ့ဘဟုတုတနဲ့ပြေဝတဲ့တန်ဃာတော်ရှင်မြတ်တွေကိုလှူဒန်းပါတဲ့ဒါမြတ်စွာဘုရားကိုယ်တိုင်မိန့်ကြားခဲ့တဲ့စကားဘသူကိုယ်တိုင်မိန့်ကြားခဲ့တယ်လဲကဲအလုံးလိုက်စုနှစ်ဖြာသူတာနှစ်ဖြာသူတာဆွဲစုံလာဆွဲစုံလာမௌချောင်းချောင်းတိုင်တင်သင်သည်မௌချောင်းတိုင်တင်သင်သည်နှစ်ဖြာသူတာနှစ်ဖြာသူတာဆွဲစုံလာဆွဲစုံလာမௌချောင်းချောင်းတိုင်တင်သင်သည်ကဲသုံးကောက်လောက်ဆိုကြည်နှစ်ဖြာသူတာဆွဲစုံလာမௌချကြောင်းတိုင်တင်သင်သည
်နှစ်ဖြာသူတာဆွဲစုံလာမௌချကြောင်းတိုင်တင်သင်သည်နှစ်ဖြာသူတာဆွဲစုံလာမௌချကြောင်းတိုင်တင်သင်သည်
အဲ့တော့ကြောင်းတိုင်တင်ရမယ့်ဟာကိုမြတ်စွာဘုရားကဇေတဝန်ကြောင်းတို့ရာဇေကျိုးတတိယရဲ့ကမ္ပဋ္ဌာန်းကြောင်းပေါင်းအလုံး60ဆောက်လုပ်လူတန်းတဲ့ဉာဏ်မရဏတရားပွဲမှာမြတ်စွာဘုရားကတရားကိုညွှန်ကြားပေးခဲ့ပါတယ်။ဘုန်းကြီးတို့ခုခေတ်မှာဖြစ်နေတာကဘယ်ဆရာတော်နာမည်ကြီးတဲ့ဘယ်လိုလူလို့ရှင်စီးပွားရေးဖြစ်တဲ့ဘယ်နေရာမှာလူရင်ယာတူမြဲတဲ့ဒီလိုရည်ရွယ်ချက်တွေနဲ့လူပြီးတော့အနေတဲ့ကြောင်းတွေဘုန်းကြီးတို့အများကြီးရှိပါတယ်။ဒါကြောင့်မိမိတို့ကြောင်းကိုမအားစေခြင်းလို့ရှင်ရင်တကယ်ကိုအသုံးပြုမဲ့တန်ဃာတော်ရှင်မြတ်တွေတရင်သုံးတဲ့တကယ်တရားရှုမဲ့နေရာတွေကိုရွေးချယ်ပြီးတော့လူပါတဲ့လူတန်းပြီးတဲ့အခါမှာဘလို့ပုဂ္ဂိုလ်မျိုးတွေဘလို့တန်ဃာတော်ရှင်မြတ်တွေကိုကြောင်းတိုင်ဖြစ်နေတင်မြောက်မလဲဘလို့ဆရာတော်ရှင်မြတ်တွေရှိတဲ့နေရာမှာကြောင်းဆောက်တော့လှူဒန်းတင့်တယ်လေဆိုတော့ဘောသူတွေပရိယနဲ့ပฏิပတ်တွင်ကျွမ်းကျင်သောအများသောသူတရှိကြတဲ့တန်ဃာတော်ရှင်မြတ်တို့ကိုဝါတယေစာပေပူဇာတရားပြလျက်နေညပုံသည်တရင်သုံးစေရာ၏တဲ့ပရိယတိဘောသူတာပฏิဝေဒဘောသူတာဆွဲစုံလှတဲ့တန်ဃာတော်ရှင်မြတ်တွေကိုကြောင်းတင်ပါတဲ့အဲ့တော့ဘေသူတတွေလည်းမင်းအာလုံးဆိုကြည့်နံပါတ်1ကပရိယတိဘောသူတာတဲ့ဘာဘောသူတာလဲပရိယ
တိဘောသူတာပ
ါဗျာနံပါတ်2ကပฏิဝေဒဘောသူတာတဲ့ဘာဘောသူတာလဲပฏิ
ဝေဒဘောသူတာပါဗျာ
အဲ့တော့ဒီလိုသူတဆွဲစုံလှတဲ့တန်ဃာတော်ရှင်မြတ်တွေရှိတဲ့နေရာမှာသွားပြီးတော့ဆောက်လုပ်လှူဒန်းမှာဆောက်လုပ်လှူဒန်းပြီးတဲ့အခါမှာကျောင်းဘုန်းကြီးမတင်ရသေးရင်လည်းပဲဒီလိုပရိယတိဘောသူတာပฏิဝေဒဘောသူတဒီလိုဆွဲစုံလှတဲ့တန်ဃာတော်ရှင်မြတ်တွေကိုပင့်ပြီးတော့မိမိတို့ရဲ့เจ้าမှာတရင်သုံးနေစီပါလို့ဒါမျိုးမင်ကြားခဲ့တယ်ပေါ့ဒါနဲ့ဆက်ပြီးဘုန်းကြီးကပထမကဏ္ဍဝန်ဆရာတော်ဖရာကြီး ခုဆက်ခံတော်မူတဲ့ဆရာတော်ဦးဇတိလာတို့နဲ့ဆက်ပြီးတော့ပရိယတ္တိဘောဓုတပฏิဝပတိပฏิဝေဒဘောဓုတဒါလေးတွေကိုအလုံးဝမ်းမြောက်ဝမ်းသာဖြစ်အောင်ဘုန်းကြီးရဲ့ကိုယ်တွေလေးတွေနဲ့ရှင်းပြီးတော့နည်းနည်းလေးပြောပြပေးပါဦးမယ်အဲ့တော့ဘုန်းကြီးတို့ပရိယတ္တိဘောဓုတဆိုတာစာပေကျမ်းကတကြွန်းနေဘုန်းကြီးတို့ပထမကန္တယုံအဘိဓိစမဟာရထဂုရုကျေးဇူးရှင်ဆရာတော်ဘုရားကြီးကိုကြည်လိုက်ပါဘုန်းကြီးတို့မန္တလေးမှာမစိုးရင်တိုင်နှစ်တိုက်မစိုးရင်တိုင်နှစ်တိုက်မှာပရိယတ္တိသာသနာဟိတတัจจတိဟဓမ္မစရိယာဆိုတဲ့ဘွယ်မရလို့ရှိရင်မစိုးရင်တိုက်ကြီးနှစ်တိုက်မှာနာယကဖြစ်ခွင့်မရှိပါဘူးဘုန်းကြီးတို့ပထမကန္တယုံအဘိဓိစရထဂုရုဆရာတော်ဘုရားကြီးဟာအဲ့ဒီတัจจတိဟဓမ္မစရိယာဘွယ်ဘုန်းကြီးတွေလေးစားတော်မူခဲ့တဲ့ဘွယ်ဒီဘွဲ့ကိုရရှိတော်မူခဲ့တယ်တဲ့ရရှိအောင်လဲငငယ်ကလေးကစူးစမ်းတော်မူခဲ့ပါတယ်နောက်ပြီးတော့ပရိယတ္တိဆွဲဆုံးလှတော်မူတဲ့အတွက်နိုင်ငံတော်ကအဘိဓိစ္စမဟာရထဂုရုအင်မတန်မှရာခဲ့တဲ့ဘွဲ့တော်ကြီးကိုချီးမြှောက်တက်နိုင်တယ်များပူဇော်ခဲ့တယ်ပေါ့ဘုန်းကြီးတို့ရွှေကျင်ခံရလဲပဲတွဲဘက်ရွှေကျင်သာသနာပိုင်တော်ယုံတန်ယုံရည်ချင်းတဲ့လုံးဝမဖြစ်နိုင်တဲ့နေရာမှာနေရာပေးခဲ့တယ်ဆိုတော့အဲ့တော့ပရိယတ္တိဘောတုတပြေဝရဲဆိုတဲ့နေရာပြောစရာကိုမလိုတော့ဘူးဘုန်းကြီးတို့ပြောရင်ရှိသလောက်မပြောနိုင်မှာစိုးရင်ရပါတယ်ဒါကြောင့်ဘုန်းကြီးတို့ပထမကန္တယုံဆရာတော်ဘုရားကြီးအဘိဓိစ္စမဟာရထဂုရုဆရာတော်ဘုရားကြီးရဲ့ပရိယတ္တိစွမ်းကြီးဆိုတာပရိယတ္တိဘောတုတနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုကြောင်းတင်လှူဒန်းပါဆိုတော့ယနေ့ယူနီဆန်မိသားစုစောစောကဘုန်းကြီးတို့ဖိတ်စာထဲမှာဖတ်ကြားလိုက်တယ်ဆရာတော်ဘုရားကြီးမင်ကြားတော်မူချက်အရာဆရာတော်ဘုရားကြီးရဲ့ဆန္ဒတော်အရယူနီဆန်သုံးတဲ့ကျောင်းတော်ကြီးကိုဆောက်လုပ်လှူဒန်းပါတယ်ဆိုတော့ဒီလိုဆရာတော်ဘုရားကြီးတရင်သုံးသွားတဲ့ဒီလိုဆရာတော်ဘုရားကြီးဖြစ်စေခြင်းနဲ့နေရာမှာသုံးတဲ့ကျောင်းဆောက်လုပ်လှူဒန်းတယ်ဆိုတော့မြတ်စွာဘုရားရဲ့ဝါတယထဘဟုတုတေဆိုတဲ့ဇေတဝန်ကျောင်းအနုမောဒနာတရားပွဲကျောင်းရည်စဲချပွဲမှာဘုရားရှင်ဟောကြားခဲ့တဲ့ကျောင်းဖုံးကြီးတင်မြောင်နီးနဲ့တိတ်ပြီးတော့အံဝင်ခွင့်ကျဖြစ်သွားပြီလို့ဘုန်းကြီးကဝမ်းမြောက်စေခြင်းပါတယ်နောက်ပြီးတော့ခုတကားဆက်ခံတဲ့ဆရာတော်ဦးဇတိလကြည်လိုက်ပေါ့ပရိယတ္တိနယ်ပယ်မှာပိဋကနှစ်ပုံခွဲကိုအာဂုံရောရေဖြည့်ရောအောင်းတော်မူခဲ့တယ်တကယ်လို့များကျောင်းဖုံးကြီးမဖြစ်ဖဲနဲ့စာတင်စာချဆက်ပြီးတော့ကြိုးစားမယ်ဆိုရင်ပိဋကသုံးပုံအောင်းနိုင်တဲ့စွမ်းအားတွေရှိနေပါတယ်အဲ့တော့ဒီလိုပိဋကသုံးပုံကျွမ်းကျင်တော်မူတဲ့ဆရာတော်ဘုရားကြီးကိုဆရာတော်ဘုရားကြီးကနေပြီးတော့တဆင့်ဆရာတော်ဦးဇတိလကိုပေးခဲ့တယ်ဆိုတော့ဝါတယထဘောတုတေဘောတုတေပရိယနေပฏิပတ်တွင်ကျွမ်းကျင်တော်အားများသောတုဒ္ဒရှိရတဲ့တန်ဃာတော်ရှင်မြတ်တို့ကိုဣထာဤမိမိတို့ဆောက်လုပ်ထားတဲ့ကျောင်းဆောင်၌ဝါတယေစပိပုဇာတရားပြလျက်နိညာပုံသေးတရင်သုံးစေရာဤတဲ့မြတ်စွာဘုရားမိန်ကြားတော်မူချက်နဲ့သိပြီးတော့ကိုက်ညီပါတယ်ဘုန်းကြီးတို့သိပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပါတယ်ဒါကြောင့်ဒီတရားဟောနေတာဝဋ်ကြည်တန်းကြီးမဟုတ်ပါဘူးတကယ်ကိုစိတ်ပါလက်ပါနဲ့တကယ်ကိုကြည်ညိုလို့ဟောနေတာပါအဲ့တော့ဆရာတော်ဘုရားကြီးရဲ့ပရိယတ္တိဘောဓုတ္တရီပြေဝတာကတော့အလုံးသဘောပေါက်သွားပြီဆရာတော်ဘုရားကြီးဟာမစိုးရိမ်နှစ်တိုက်မှာနာယကအဖြစ်အသက်ငယ်ချင်းငယ်ပေးစီဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ဟာတัจတိယဓမ္မစရိယဘွဲ့ရခဲ့ရင်နာယကအဖြစ်တင်မြောက်တယ်ဒီလိုဘွဲ့မျိုးကိုဘုန်းကြီးတို့ဆရာတော်ဘုရားကြီးဟာရရှိတော်မူခဲ့တယ်နောက်ပြီးတော့သာသနာမှာအမြင့်ဆုံးဖြစ်တဲ့အဘိဓိစ္စမဟာရထဂုရုထိုက်ထိုက်တန်တန်ကိုပဲတသာသနာလုံးကထိုက်တန်ပါပြီတဲ့ဆိုပြီးတော့ဆောင်းပါးတွေရေးပြီးတော့ပူဇော်ခဲ့တဲ့ဘွဲ့ဒီဘွဲ့ကိုလည်းပဲထိုက်တန်စွာရရှိတော်မူခဲ့တယ်။နောက်ပြီးတော့ဘုန်းကြီးတို့ရွှေကျင်သာသနာပိုင်ရဲ့အဆက်ဆက်ရဲ့တွဲဖက်ရွှေကျင်သာသနာပိုင်ဆိုတာလည်းပဲတန်ဃာတုရွှေကျင်ဂိုင်းတန်ဃာတွေ6000ကျော်ရဲ့ဆန္ဒတော်နဲ့အညီတင်မြောက်ခြင်းကိုခံခဲ့ရတယ်ဆိုတော့ပရိယတ္တိဘောဓုတပြေဝဘုံကပြောစရာကိုမလိုတော့ဘူး။နောက်ပြီးတော့ဆရာတော်ဦးဇတိလာလည်းပဲပိဋကတ်3ဘုံကိုကျွမ်းကျင်တော်မူတဲ့ဆရာတော်ဖြစ်တော်ပရိယတ္တိဘောဓုတ္တဆိုတဲ့ဂုံဘုတ်ကဘုန်းကြီးတို့အထူးချီးကျူးနေစရာမလိုတော့ပါဘူးအာလုံတိတာနေပြီတဲ့လေပြင်းမှာဆင်သွားသလိုပါပဲအဲ့တော့ပฏิပွေဒဘောဓုတ္တနဲ့ဆက်ပြီးတော့ဘုန်းကြီးနည်းနည်းလေးပြောပြပေးပါဦးမယ်ဘုန်းကြီးတို့ပฏิဝေဒဘောဓုတ္တဆိုတာဘာပြောတာလဲဆိုတော့အမြင့်ဆုံးအားဖြင့်တော့မတ်ဖို့နိဗ္ဗာန်ဆိုတဲ့လောကုတ္တရာတရား၉ပါးကိုဉာဏ်တွေ့ကိုတွေ့သိရှိတော်မူခဲ့တဲ့ယဟန္တာရှင်မြတ်တည်တောတာပန်စားတဲ့အရိယာတန်ဃာတော်ရှင်မြတ်ဒီဒါကတော့ပฏิဝေဒဘောဓုတ္တအပြည့်ဝရတဲ့အရှင်မြတ်ဒီပေါ့အဲ့တော့မတ်ဖို့နိဗ္ဗာန်မရသေးပေမဲ့မတ်ဖို့နိဗ္ဗာန်ရအောင်ဆိုပြီးတော့ပရိယပฏิပတ်ကြိုးစားနေတဲ့တန်ဃာတော်ရှင်မြတ်ဒီကိုလည်းပฏิဝေဒဘောဓုတ္တရှိတဲ့တန်ဃာတော်ရှင်မြတ်ဒီလို့ဘုန်းကြီးတို့အနေအဆုံးအားဖြင့်ဒီလိုယူလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့သောတာပန်သောတာပတိမဂ္ဂထံပုဂ္ဂိုလ်ကိုဆုံးကတ်ခြင်းလို့ရှိရင်စိတ်တက္ကနာတစ်ချက်တည်းရှိတဲ့အတွက် တောတာပန်ဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ကိုဆုံးကတ်ရင်တောတာပတိမဂ္ဂထံကိုဆုံးကတ်တယ်လို့ပဲဆိုတဲ့စကားမျိုးလို့ပဲခုလည်းပဲဘုန်းကြီးတို့မတ်ဖို့နိဗ္ဗာန်ကိုရပြီးတဲ့တန်ဃာတော်ရှင်မြတ်တေရပတိဝေဒဘောဓုတပြည့်စုံတော်မူကြတယ်မတ်ဖို့နိဗ္ဗာန်ကိုရအောင်ကြိုးစားပြီးတော့ပရိယပရိပတ်ကိုစိတ်ထားမှန်မှန်နဲ့လုပ်နေတဲ့သာသနာပြုနေတဲ့တန်ဃာတော်ရှင်မြတ်တေရလည်းပဲပတိဝေဒဘောဓုတနဲ့အထိုက်လျောက်ပြည့်စုံတယ်လို့ဒီလိုပြောလို့ရပါတယ်ဒါကြောင့်ဘုန်းကြီးတို့ဆရာတော်ဘုရားကြီးရောယခုလက်ရှိကြောင်းတိုင်းဆရာတော်ရောအားလုံးဟာပฏิဝေဒဘောဓုတနဲ့အထိုက်လျောက်ပြည့်စုံနေတဲ့နောက်ပြီးတော့ဘုန်းကြီးပြောခြင်းမှာသေးတဲ့ဘုန်းကြီးတို့ပထမကန္တာယုံဆရာတော်ဘုရားကြီးနဲ့ဆက်ပြီးတော့ဘုန်းကြီးရဲ့ကိုယ်တွေလေးတွေကိုဒီကရုဏာကြီးမားပုံပฏิဝေဒဘောဓုတပရိယတိဘောဓုတဓာရီနဲ့ပြည့်ဝပုံလေးကိုဘုန်းကြီးကကိုယ်တွေဖြစ်ရလေးတွေနဲ့နည်းနည်းလေးပြောပြပေးပါဦးမယ်ဘုန်းကြီးတို့ဆရာတော်ဘုရားကြီးကဘုန်းကြီးတို့အပေါ်မှာစောင့်ရှောက်ခဲ့ပါတယ်ဘလို့ဆောင်ရှောက်ခဲ့လဲဆိုတော့မေတ္တာကရုဏာကြီးမားစွာနဲ့ဆောင်ရှောက်ခဲ့တယ်တဲ့အဲ့တော့မေတ္တာရောကရုဏာရောတိတ်ပြီးတော့ကြီးမားပြီးတော့မြတ်စွာဘုရားသာသနာကိုဆရာတော်ဘုရားကြီးဟာဘုန်းကြီးတို့မြတ်စွာဘုရားဆရာတော်လက်ထက်ကလေးကကျောင်းတိုက်စတီကလေးကဆောင်ရှောက်ခဲ့တယ်ဆိုတာဘုန်းကြီးတို့တမိုင်းကြောင်းအရာပြောတဲ့စကားတွေအရာသိရပါတယ်အဲ့တော့ဘုန်းကြီးတို့ကိုယ်တိုင်ဒီမှာလာပြီးတော့သခိုင်းတောင်မှာလာပြီးတော့သာသနာပြုခွင့်ရတယ်ဆိုတာဘုန်းကြီးတို့ရဲရဲဝံ့ဝံ့ပြောရဲပါတယ်ပထမကန္တာကိုဆရာတော်ဘုရားကြီးရဲ့ကျေးဇူးမကင်းဘူးလို့ဘုန်းကြီးတို့ဒီလိုပြောလို့ရပါတယ်အဲ့တော့မေးစရာရှိတာပေါ့အရှင်ဘုရားအရှင်ဘုရားသခိုင်းတောင်သာသနာပြုတာနဲ့ဆရာတော်ဘုရားကြီးနဲ့ဘလို့များဆက်ဆက်လို့လဲဘာများဆိုင်လို့လဲလို့မေးစရာရှိပါတယ်အဲ့တော့ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့မေတ္တာကရုဏာပရိယတိဘောဓုတပฏิဝေဒဘောဓုတဒီဘောဓုတတွေနဲ့ပြည့်စုံတဲ့ဇာတ်တခွန်းကြောင့်ဘုန်းကြီးတို့သခိုင်းတောင်မှာသာသနာပြုရောက်လာရတယ်ဆိုရင်လွန်မယ်မထင်ပါဘူးအဲ့တော့ဘုန်းကြီးတို့အကြောင်းလေးပြောရရင်ဘာလဲဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားဆရာတော်ကတဲ့ဘုန်းကြီးတို့မြတ်စွာဘုရားဆရာတော်ကိုတော်တိုင်ဒီကြောင်းအပ်လှူဒန်းပွဲမှာထည့်သွင်းပြီးတော့ရှောက်ထားတဲ့ဇာတ်တွေမှာပါခဲ့ပါတယ်ဘာလဲဆိုတော့မြတ်စွာဘုရားဆရာတော်ကတနေ့တော့ပထမကန္တယုံဆရာတော်ဘုရားကြီးအဘိဓဇဆရာတော်ဘုရားကြီးကိုရှောက်ထားပါတယ်တဲ့ဘယ်လိုလဲဆိုတော့ဆရာတော်တဲ့တပည့်တော်အနေနဲ့နိုင်ငံနှံ့တရားဟောတွေတွားရတာရေတရန်ကုန်းတရန်စသည်ဖြင့်တွားရတော့ဘယ်အပွေမှာဘလို့ဖြစ်မယ်ဆိုတာအသက်အန္တရာယ်ဆိုတာမသိပါဘူးဆရာတော်တဲ့ဒီတော့တပည့်တော်မြန်ကြားထဲမှာတခုခုဖြစ်ခဲ့လို့ရှိရင်တပည့်တော်ရဲ့မြတ်စွာဘုရားကြောင်းတက်ကြီးကိုဆရာတော်ကိုအပ်ပြီးသားလို့သဘောထားတော်မူပါလို့မြတ်စွာဘုရားဆရာတော်ကလျှောက်ထားခဲ့ပါတယ်အဲ့တော့မြတ်စွာဘုရားဆရာတော်ကိုပထမကန္တာယုံအဘိဓိဇဆရာတော်ဘုရားကြီးကဘလို့မင်ကြားလဲဆိုတော့စိတ်ကောင်းစာတက်လိုအပ်တယ်ကိုလက္ခဏာကြီးတဲ့စိတ်ကောင်းစာတဲ့ရပြန်ပေမဲ့လို့ကာမသွေးလဲစက်အောင်ပါဆိုတဲ့စကားလေးတခုမိန်ကြားခဲ့တယ်တဲ့ဒါကိုမြတ်စွာဘုရားဆရာတော်ကိုရိုင်းဘုန်းကြီးတို့ကျောင်းတင်ပွဲမှာကျောင်းအပ်ပွဲမှာမိန်ကြားသွားခဲ့ပါတယ်အဲ့တော့ဘာလဲဆိုတော့ကျောင်းဘုန်းကြီးတင်မြောက်မယ်ဆိုရင်တဲ့စိတ်ကောင်းစာတဲ့လိုအပ်တယ်တဲ့ဘာလိုအပ်တယ်လဲဒါမြတ်စွာဘုရားဟောကြားတဲ့ဘောဓုတေပရိယနဲ့ပฏิပတ်တွင်ကျွမ်းကျင်တော်ဟာရသောသူတ္တရှိကြဘေကုံသောယဟန်တော်တို့ကိုမြတ်စွာဘုရားဟောကြားတာ ਨੇ တထက်သေးကြပါတယ်အဲ့တော့ပရိယတိဘောသူတ္တဆိုတာစာတက်တာကိုရည်ညွှန်းတာပါပฏิဝေဒဘောသူတ္တဆိုတာစိတ်ကောင်းတာကိုရည်ညွှန်းတာပါဒါကြောင့်ဆရာတော်ဘုရားကြီးကစိတ်ကောင်းစာတက်ကိုရရမယ်တဲ့ရတဲ့အခါမှာလည်းပဲကာမသွေးလဲစက်အောင်ပါတဲ့ဘာလဲစက်အောင်ပါလဲကာမသွေးလဲစက်အောင်ပါဆိုတာဆရာတော်ဘုရားကြီးကမြတ်စွာဆရာတော်ကိုစိုးရိမ်တဲ့သဘောဖြစ်ပါလိမ့်မယ်ဘာလဲဆိုတော့စိတ်ကောင်းစာတက်ယုံနဲ့မပြီးသေးဘူးတဲ့အဲ့တော့ကိုကျောင်းတိုက်ကြီးကိုလွှဲမယ်ဆိုလို့ရှိရင်ကာမသွေးလဲဆက်အောင်ပါဆိုဆွေမျိုးလေးနည်းနည်းတော်ဆက်လို့ရှိရင်ပို့ပြီးတော့ကောင်းတယ်တဲ့အဲ့တော့ကျောင်းတိုက်လွှဲပြီးတဲ့အခါမှာပြဿနာတွေဘာတွေငြိမ်းချမ်းသွားနိုင်တယ်ပေါ့ရေရှည်ဒုက္ခမပေးနိုင်ဘူးတဲ့ဒါကြောင့်စိတ်လဲကောင်းမယ်စာလဲတက်မယ်ကာမသွေးလဲဆွေမျိုးလေးနည်းနည်းတော်မယ်ဆိုရင်ပို့ပြီးတော့ကောင်းတယ်ဆိုပြီးတော့ဆရာတော်ဘုရားကြီးကမိန့်ကြားခဲ့တယ်တဲ့အဲ့တော့ဒီလိုပရိယတိဘောဓုတပฏิဝေဒဘောဓုတနဲ့ပြည့်စုံတဲ့ဆရာတော်ဘုရားကြီးရဲ့ဇာတ်တခွန်းကြောင့်မြတ်စွာဘုရားဆရာတော်ဟာသူ့ကျောင်းတိုက်ကြီးကိုအတော့မယ်ဆိုတော့ရွေးချယ်တော့ဆွေမျိုးမကင်းတဲ့ဘုန်းကြီးကိုတောင်မြို့ကန္တာယုံမှာလာပြီးတော့ခေါ်ပါတယ်ခေါ်ပြီးတော့ဘုန်းကြီးတို့ကျောင်းတိုက်ကိုအနှင်းခဲ့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ကိုယ်တိုင်သခိုင်းတောင်ယုံမှာသာသနာပြုခွင့်ရတာအဘိဓဇပထမကန္တာယုံဆရာတော်ဘုရားကြီးကြောင့်လို့ဒီလိုပြောလို့မရဘူးလားရသလားဒါကြောင့်မို့ဆရာတော်ဘုရားကြီးကပရိယတိပฏิဝေဒဘောဓုတတွေနဲ့ပြည့်စုံတဲ့ဇာတ်တခွန်းကြောင့်ဘုန်းကြီးတို့သခိုင်းတောင်ယိုးကိုသာသနာပြုဖို့ရောက်လာခဲ့ရပါတယ်။အဲ့ နောက်ပြီးတော့ဆရာတော်ကြီးရဲ့မေတ္တာကရုဏာအောင်မှာဘုန်းကြီးတို့ကြည်ပြင်ခဲ့ရပါတယ်အဲ့တော့ဘုန်းကြီးရဲ့တခါတည်းရန်စဉ်းစားမိတယ်ဘုန်းကြီးတို့ဆိုတာဆရာတော်ဘုရားကြီးရဲ့တပည့်ရင်းမဟုတ်ပါဘူးစာမတက်ဘူးပါဘူးသို့တော့အဆုံးအမဩဝါဒတွေကျေးဇူးတရားတွေများခဲ့တယ်ဆရာတော်ဘုရားကြီးနဲ့နီးကပ်နေရတဲ့တပည့်တန်ဃာတွေမှာဘလောက်များအရတော်မလဲလို့ဘုန်းကြီးတို့တခါတည်းရန်ဒီလိုပဲစဉ်းစားခဲ့ပြတယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မြတ်ဆက်ကြရောက်ဝင်ရတာဆရာတော်ဘုရားကြီးရဲ့မေတ္တာကရုဏာပြည့်ဝတဲ့ဘ ਹੁ တုတပြည့်ဝတဲ့ဇကာတခွန်းကြောင့်သာသနာပြုခွင့်ရခဲ့တယ်။နောက်ပြီးတော့တပည့်ဖြစ်ခွင့်ရခဲ့တာလည်းဘုန်းကြီးတို့အင်မတန်မှဂုဏ်ယူပါတယ်။အဲ့တော့ဆရာတော်ဘုရားကြီးရဲ့ဘုန်းကြီးတို့မြတ်ဆက်ကြရောက်လာတော့ဆရာတော်ဘုရားကြီးရဲ့သူ့ရဲ့တပည့်သဘောမျိုးလိုလက်ခံထားပြီးတော့မြတ်ဆက်ကြပါဝင်ဇေယတိရိန်စတဲ့မင်္ဂလာတိရိန်စတဲ့ကျောင်းတိုက်တွေကိုဆရာတော်ဘုရားကြီးကဩဝါဒပေးပြီးတော့တခါတည်းရံမှာအုတ်ချုပ်တော်မူပါတဲ့ဆုံးမတော်မူခဲ့ပါတယ်အဲ့တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးပေါ်မှာမေတ္တာကရုဏာနဲ့ပြောခဲ့တာလေးတွေကိုလည်းဘုန်းကြီးကဒီပฏิဝေဒဘ ਹੁ တုတဆိုတဲ့အနေနဲ့ဆက်ပြီးတော့ဆရာတော်ဘုရားကြီးရဲ့ဂုဏ်တော်လေးတွေနည်းနည်းပြောခြင်းပါသေးတယ်ဘာလဲဆိုတော့ဘုန်းကြီးတို့ကြောင်းတိုက်ရောက်ပြီးတဲ့နောက်ဘုန်းကြီးတို့တန်ဃာတွေများလာတဲ့အခါ50ကျော်တရားတွင်းမှာဖြစ်လောက်တဲ့အချိန်လို့ယူဆပါတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ကြောင်းတိုက်မှာရေကတိတ်ပြီးတော့ရှားနေပါတယ်အဲ့တော့ဆင်းထားတဲ့ပိုက်ကလည်းပဲငါးမှတ်ပိုက်ကလေးဆိုတော့တန်ဃာတွေကများလာတယ်ချိုးရည်ကမရှိတော့ဘူးဒီတော့ဆရာတော်ဘုရားကြီးကမြတ်ဆက်ကြဆရာတော်ကိုသူ့ရဲ့ကံကနေပြီးတော့တဲ့ရေကန်ကြီးကနေပြီးတော့ပိုက်ကိုဓာတ်လိုက်ဆင်းယူပါတဲ့တန်ဃာတွေဆင်းရဲတယ်ဆိုတော့မြတ်ဆက်ကြဆရာတော်ကလည်းပဲတန်ဃာတော်ရှင်မြတ်တေးနဲ့နောက်ပြီးတော့အလုသမား2ယောက်3ယောက်နဲ့ကိုတော်တိုင်းလာပြီးတော့ပထမကံတိုင်းုံကြောင်းတိုက်ရေကန်ကနေပြီးတော့ဘုန်းကြီးတို့မြတ်ဆက်ကြရေကန်ကိုတွေ့ရပါတယ်အဲ့တော့တွေ့တဲ့ချိန်မှာဘုန်းကြီးတို့မြတ်စွာဘုရားဆရာတော်ကဦးစီးလို့ဘုန်းကြီးတို့ကတော့နောက်ကနေပြီးတော့ခိုင်းရပဲလှုပ်ရပါတယ်။အဲဆင်ပြီးတဲ့အခါမှာခုချိန်ရှိသေးသလားတော့မပြောတတ်ဘူးပေါ့။ဘုန်းကြီးတို့ဒီပထမခန္ဓာယုံသိရဲ့အနောက်ဘက်မှာဘုန်းကြီးတို့ပိုက်ကြီးကရေပိုက်ရဘုန်းကြီးတို့ဘလို့ဖြစ်နေတယ်လဲဆိုတော့အုတ်နံရံအတိုင်းရှောပြီးတော့မသွားပဲနဲ့ဒီအုတ်နံရံအတိုင်းမသွားပဲနဲ့ကံလန်ကြီးအောက်ကွေးမပါပဲနဲ့သွားတယ်ပြီးကျမှအောက်ကိုတန်းချတော့ဘုန်းကြီးတို့တတိကံတောင်ကြီးကအဲ့ဒီတတိုင်းဘေးမှာအုတ်နံရံဘေးမှာဖြစ်နေတော့ဆရာတော်ဘုရားကြီးရဲ့နောက်ရဲ့ဘုန်းကြီးကယဟန်ခံတစ်ခုလာတာထင်ပါတယ်လာတော့ဆရာတော်ဘုရားကြီးရဲ့ပိုက်ကိုလိုက်ပြတယ်ဘယ်လိုပြလဲဆိုတော့ကြည်စမ်းတဲ့ဒါကဘလောက်အန္တရာယ်များတယ်ဆိုတာစဉ်းစားဖို့ကောင်းတယ်တဲ့ကိုရင်လေးတွေသွားပြီးတော့ဒီပိုက်အစွန်ကိုတက်ရင်ပြုတ်ကြရင်အလုံးဒုက္ခရောက်သွားနိုင်တယ်အဲ့တော့ဆက်ပြီးတော့ဘာပြောတယ်ဆိုတော့မင်းကလည်းပဲစာချဖို့ပဲတခုပဲနားလေတယ်မင်းเสียရဖြစ်တဲ့မောင်လက္ခဏာကလည်းတရားဟောတစ်ခုပဲနားလဲတယ်တဲ့ဘာမှနားမလဲကြဘူးဆိုပြီးတော့ဘုန်းကြီးကိုအဲ့ဒီလိုပြင်းပြင်းထန်ထန်ပြောပါတယ်အဲ့တော့ဘုန်းကြီးရဲ့စိတ်ထဲမှာဘလို့မှမနေဘူးကြောက်တော့ကြောက်တာပေါ့သို့တော့ယွံချောင်းမဟုတ်ပါဘူးချစ်ကြောက်ရိုသေးတဲ့ဘောမျိုးနဲ့ဒီတိုင်းပဲငြိမ်ပြီးတော့ဘုန်းကြီးကမျက်စက်ကြဆရာတော်ကိုပြန်ပြီးတော့ရှောက်ခဲ့တယ်ဒါပေမဲ့ဒီပိုက်ဟာမပြင်းပြစ်ခဲ့ပါဘူးခုချိန်မှာရှိနေခဲ့ရင်လည်းပဲဒီပုံစံကိုယုတ်ကာယပုံစံမျိုးပဲရှိနေခဲ့ပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်လိုက်ဆရာတော်ဘုရားကြီးကဘုန်းကြီးတို့ဒီလိုပြောတယ်ဆိုတာတကယ်တော့ကရုဏာတော်တော်နဲ့ပြောတာတဲ့။ဘာနဲ့ပြောတာလဲ။ဘုန်းကြီးတို့သာသနာမှာတခုရှိပါတယ်။သာသနာမှာကိုယ့်ရဲ့တပည့်တွေကိုမုံမီဆိုလို့ရှိရင်သာသနာတော်မှာတက်ပြစ်တဲ့နီးရဘာလဲဆိုတော့မဆုံးမတဲ့နီးတဲ့။ဘာနီးလဲမေးရင်တပည့်တရား28ကျောင်းဟာမြတ်စွာဘုရားပရိနိဗ္ဗာန်ဆန်းနေကဆုံလာပြည့်နေ့ပရိနိဗ္ဗာန်ဆန်းပြီးတော့ဝါဆိုလာပြည့်နေ့ရောက်တဲ့အခါလာအားဖြင့်ဘုန်းကြီးတို့ကဆုံပြီးတော့နေုံဝါစုစသည်ဖြင့်နှစ်လလောက်ပဲကြာသေးတယ်ကျောင်းနေရာမိုးတွေရိုးကုန်ပြီတဲ့ဒါကြောင့်ဖယားရှင်လက်ထက်ကရာဇဂျူမြို့မှာဆောက်ခဲ့တဲ့ကျောင်းနေရာယခုခေတ်ယူနီဆန်ကျောင်းလို့လို့အကောင်းကြီးတွေမဟုတ်ဘူးဆိုပြီးတောင်မျိုးဆရာတော်ဖယားကြီးကမှတ်ချက်ချခဲ့ပါတယ်ဘုန်းကြီးတို့ဒီလိုယူနီဆန်ကျောင်းတက်ကြီးကနှစ်လမပြောနဲ့နှစ်နှစ်ပြည့်ထားရင်တောင်မှမိုးရေရိုးတာပျက်စီးတာဖြစ်နိုင်ဖို့မလွယ်ပါဘူးဒါမဲ့ရာဇကြိုးများဆောက်ခဲ့တဲ့ကြောင်းတိုက်ပေါင်း78တိုက်ကတော့တန်ခိုင်နာတင်ပွဲကြီးလုတ်တော့မယ်ဆိုတော့မိုးယိုတာတွေကြိုးတာတွေပဲ့တာတွေဖြစ်လို့ရန်သာရှင်မြတ်ကြီးတွေဟာဘုန်းကြီးတို့တလတိုင်တိုင်ဒီကြောင်းပြင်မှုတွေကိုလုတ်ခဲ့ရတယ်တဲ့ဒါကြောင့်အင်မတန်မှပျော်စရာကောင်းတဲ့ကြောင်းအင်မတန်မှကြည်လျာရင်သာဓုနုမောဒနာခေါ်စရာကောင်းတဲ့ကြောင်းနေယုံနေမဟုတ်ဘဲနဲ့မြင်ရယုံလေးနဲ့အင်မတန်မှအားရဝမ်းသာစရာကောင်းတဲ့ကြောင်းတွေမိမိတို့ဆောက်လုပ်ရတယ်တဲ့မြတ်စွာဘုရားလည်းဒါဝီကြီးပဲပြီးတော့ရံမေနှလုံးမြေမွေလျောပြောဝရာကောင်းကုန်သောဝီဟာရေကမ္မတန်ကြောင့်စာကြကြောင်းနှင့်ကြောင်းကြီးကြောင်းငယ်သွဲသွဲသောကြောင်းတို့ကိုကာရရေနေမီတန်ကားရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရ၏တဲ့ဘုန်းကြီးတို့တောင်မြို့မှာကဏ္ဍဆရာတော်ဘုရားကြီးက ဘလိုနေရာမျိုးကိုကြောင်းစောက်လှူဒန်းတင်တယ်လေဒါမျိုးမေးတဲ့အခါကာရရေနေမိတန်ကရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာဤတဲ့နေမဲ့တန်ကယခုပထမကန္တာယုံကြောင်းတိုင်းဆိုရင်တန်ဃာတော်ရှင်မြတ်ကြီးများစွာတရင်သုံးရလိုအပ်နေတဲ့နေရာအဲ့တော့ဒီလိုနေမဲ့နေရာတန်ဃာတော်ရှင်မြတ်ကြီးပရိယစာသင်စာချလုံးမဲ့နေရာပฏิပတ်ဖရာဝပြုမေတ္တာပွားတရားရှိမှမှုလုံးမဲ့နေရာဒီလိုအသုံးချမဲ့နေရာမှာရှာဖွေပြီးတော့ဆောက်လုပ်ပါတဲ့ဒါတောင်မျိုးဆရာတော်ဘုရားကြီးဟာရေရှည်မြင်ပြီးတော့ကာရရေဆောက်လုပ်စီရာဤဆိုတဲ့ပုဂ္ဂိုလ်ကာရရေနေမိတန်ဃာရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စီရာဤတဲ့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မစိုးရင်ဆရာတော်ဘုရားကြီးပထမမစိုးရင်နှစ်တိုက်ကိုတီထောင်သွားတဲ့မစိုးရင်ဆရာတော်ဘုရားကြီးဥတ္တူရိယဘလို့မင်ကြားတော်မူခဲ့တယ်လေဆိုတော့ကိုလှူတဲ့လူကိုမအအောင်လှူပါတဲ့ဒါဆုံးမခဲ့တယ်ဒါကြောင့်ပရိသတ်တွေကိုလှူမဲ့လူကိုဘလို့လှူရမလဲမေးရင်မအအောင်လှူပါတဲ့ဘလို့လှူရမလဲအားတယ်ဆိုတာဘာပြောတာလဲဆိုတော့ကြောင်ကြီးတော်ဆောက်ထားပါရဲ့တကားပိတ်ထားတယ်ဒီကြောင်ထဲမှာစာသင်စာချမလုပ်ဘူးဒီကြောင်ထဲမှာဖရာဝပြုမေတ္တာပွားမလုပ်ဘူးနေမဲ့တန်ခါမရှိဘူးအဲ့တော့ကြောင်ကြီးတကားပိတ်ထားတယ်ဆိုရင်ဒီကြောင်ဟာအားတဲ့အလှတဲ့ဘာလူလဲမေးရင်ဒါကြောင့်မစိုးရင်ဆရာတော်ဘုရားကြီးကကိုလှူတဲ့ပစ္စည်းကိုမအအောင်လှူပါတဲ့ကိုလှူတဲ့ပစ္စည်းကိုဘယ်လိုလှူရမလဲခုပထမခန္ဓာအောင်ကြောင်တိုင်းမှာလာပြီးတော့ယူနီဆန်မိသားစုကစောက်ကြတယ်ဆိုတော့အားတဲ့လူလားမအားတဲ့လူလားဒီကြောင်မှာတန်ဃာတော်ရှင်မြတ်ဒီစာသင်မယ်စာကြက်မယ်စာချမယ်ဖရာဝပြုမယ်မေတ္တာပွားမယ်ခုတရားပွဲတွေကျင်းပတယ်အားလုံးဒီကြောင်ကိုကြောင်းပြုပြီးတော့တရားဓမ္မတွေနေရောညာရောအားလုံးကုသိုလ်တွေတိုးပွားနိုင်ပါတယ်တဲ့တေတံဒီဝါစာရတောစာတရာပုံညံပဝတ္တတိတဲ့ကြောင်းစားတဲ့ထာဝရလှလှတဲ့ပုံကိုယ်တွေဟာနေရောညာရောကုသိုလ်ပွားတယ်တဲ့နေရောညာရောဘာပွားတယ်လဲဒီကြောင့်မှမဖရာဝတ်တက်တယ်အဲ့တော့ဖရာဝတ်တက်နေတဲ့တန်ဃာတော်ရှင်မြတ်တည်းရဲ့တန်တယ်မှာကုသိုလ်စိတ်တွေဖြစ်တာကြောင်းတကာတကာမကြောင်းတယ်ဘု து ကြောင်းလဲဒါကြောင့်တန်ဃာတော်ရှင်မြတ်တည်းဖရာဝတ်တက်တယ်ကြောင်းတကာတကာမတွေကုသိုလ်တွေပွားနေတယ်အဲ့ဒီနေလည်းပဲပွားနေတယ်တကာတကာမတွေကအိမ်မှာအိမ်နေတယ်တန်ဃာတော်ရှင်မြတ်တည်းကစာသင်တယ်စာချတယ်ဖရာဝတ်ပြုတယ်မေတ္တာပွားတယ်တရားရှိမှတ်တယ်ဖရာကုံတော်တွေအာယုံပြုတယ်တကားတကမတွေအိတ်နေလေပဲကုသိုလ်ဟာပွားနေတယ်တဲ့ကုသိုလ်တွေဘာဖြစ်နေလဲဒါမြတ်စွာဘုရားကဟောကြားခဲ့တာပါဒါကြောင့်ဘုန်းကြီးတို့ကာရရေနေမိတန်ကားရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာဤတဲ့မစိုးရင်ဆရာတော်ဘုရားကြီးနဲ့စကားနဲ့ပြောရင်ကိုလှုပ်တဲ့အလှကိုမအအောင်လှူပါတဲ့တချို့ဆိုရင်ဘုန်းကြီးတို့ပိဋကတ်သုံးပုံလှူကြတယ်ပိဋကတ်သုံးပုံလှူရင်ကောင်းတဲ့ပိဋကတ်သုံးပုံလှူရင်အမျက်ဆုံးဒါနဖြစ်တဲ့သွားပြီးတော့ပိဋကတ်သုံးပုံလုံးဝမကြည့်တဲ့တော်တော်ရဟန်းကြီးတွေစသည်ဖြင့်သွားလှူလိုက်တယ်ဘီယိုထဲမှာတော့ခတ်ပြီးတော့အလှပြထားတယ်အဲ့ဒီပိဋကတ်သုံးပုံအလှဟာအရဲအလှတဲ့ဘာလှလဲအဲ့တော့တကယ်လို့စာတကယ်ကြည့်တဲ့တန်ဃာတော်ရှင်မြတ်တွေကိုလှူရင်ဒီစာထဲမှာကြည့်ပြီးတော့တရားဟောတယ်ဒီစာထဲကကြည့်ပြီးတော့စာချတယ်ဒီစာကိုကြည့်ပြီးတော့သိဉာဏ်တွေတိုးတယ်အဲ့တော့စာတွေကြည့်ပြီးတော့သိဉာဏ်တွေတိုးနေတယ်ဆိုရင်တဂါရကမတွေကအိတ်နေသည်ဖြစ်စေ၊နိုးနေသည်ဖြစ်စေ၊လုပ်ငန်းလုပ်သည်ဖြစ်စေအဲ့ဒီတဂါရကမတွေမှာဒီတန်ဃာတော်ရှင်မြတ်တွေကိုပိဋကတ်စာကိုလှူဒန်းလိုက်တဲ့အတွက်သိဉာဏ်တွေပြန့်ကျက်နေတဲ့အတွက်အဲ့ဒါမအားတဲ့အလှလို့ခေါ်တယ်ဘယ်လိုခေါ်လဲဒါကြောင့်မို့တောင်ပြိုးဆရာတော်ဘုရားကြီးကဝိဟာရီကမ္မထံကြောင့်ဇာကြကြောင့်နဲ့ကြောင်းကြီးကြောင့်ငယ်သွဲသွဲသောကြောင့်တို့ကိုကာရရေနေမိတန်ဃာရှိနေရာကိုကောင်းစွာရှာဖွေဆောက်လုပ်စေရာ၏တဲ့ဒါကြောင့်ကိုကြောင်းဆောက်တော့မယ်ဆိုရင်ဘယ်ဆရာတော်ကနာမည်ကြီးတဲ့ဒါမျိုးမလိုအပ်ပါဘူးဘယ်ဆရာတော်ကိုလှူရင်စီးပွားရေးတက်တဲ့ဒါတွေဟာမလိုအပ်တဲ့ရည်ရွယ်ချက်တွေပါဒါကြောင့်မိမိတို့လှူဒန်းမယ်ဆိုရင်ကိုလှူဒန်းလိုက်တဲ့နေရာကိုကြောင်းကိုသုံးပြုပြီးတော့ပရိယပฏิပတ်တကယ်လုပ်ပြီးဆိုရင်ကုသိုလ်ရှင်တွေဟာတေတံဒီဝါစာရတောစာတရာပုံညံပါဝတ္တိရဲ့အဲ့ဒီလိုသာဝရကုသိုလ်တွေကြောင်းစတဲ့သာဝရကုသိုလ်တွေလုပ်တဲ့တရားဓမ္မတွေရဲ့တန်တမာတဲ့နေရောညာရောအိတ်နေနေလုပ်ငန်းလုပ်နေနေအမြဲတမ်းကုသိုလ်တရားတွေတိုးပွားတော့တာပဲဆိုပြီးတော့မြတ်စွာဘုရားဟောကြားခဲ့တာပါဘယ်သူဟောကြားခဲ့တာလဲဘုန်းကြီးကလှုပ်ကြံပြီးတော့ဟောနေတာမဟုတ်ပါဘူးအဲ့တော့ကြောင်းစောက်လုပ်နီးဟာဘယ်နေရာမှာကြောင်းစောက်တင်နေဒါဟာအပိုင်းတစ်ပိုင်းအနေနဲ့ထိုက်တလောက်နားလည်သွားပါပြီကောင်းပြီမိမိတို့ဘလို့ကြောင်းဖုန်ကြီးမျိုးကိုရွေးချယ်တင့်တယ်လေဘလို့ဆရာတော်မျိုးတွေတည်င်းသုံးတဲ့နေရာမှာကြောင်းဆောက်လို့လှူဒန်းတင့်တယ်လေ တကယ်လို့ကြောင်းဆောက်လို့လူတန်းပြီးပြီးကြောင်းဖုံးကြီးရှားဖွေပြီးဆိုရင်ဘယ်လိုရှားဖွေရမလဲဆိုတဲ့အချက်ကလေးတွေလည်းပဲရှိပါသေးတယ်။အဲ့တော့ဝါတယထဘောဟုတုတေဧထာဤမိမိတို့တရားတရားဖြင့်ဆောက်လုံလူတန်းထားတဲ့ကြောင်းတော်၌ဘောဟုတုတေပရိယနေပฏิပတ်တွင်ကြွန့်ကျင်သောအာမြတ်သောသူတာရှိကြတဲ့ဆရာတော်တန်ဃာတော်ရှင်မြတ်အပေါင်းကိုမြတ်သောဘောဟုတုတာရှိကြတဲ့တန်ဃာတော်ရှင်မြတ်အပေါင်းတို့ကိုဝါတရေစာပေပူဇာတရားပြ၍နေညပုံသေးသတင်းသုံးစေရာ၏တဲ့တကယ်လို့ကြောင်းဆောက်ပြီးပြီဆိုရင်လည်းပဲကြောင်းဖုံးကြီးမတင်ရသေးဘူးဆိုရင်ဘလို့တန်ဃာတော်ရှင်မြတ်တွေကိုကြောင်းဖုံးကြီးဖြစ်နေတင်မြောက်မလဲဆိုတော့ဘောသူတွေပရိယနေပฏิပတ်တွင်ကျွန့်ကျင်တော်အားမြတ်သောသုဒ္ဓရှိကြတဲ့တန်ဃာတော်ရှင်မြတ်တို့ကိုဝါတရေစာပေပူဇာတရားပြ၍နေညပုံသေးဆောက်သတင်းသုံးနေစေရာ၏တဲ့ဘဟုတုတ္တနဲ့ပြေဝတဲ့တန်ဃာတော်ရှင်မြတ်တွေကိုလှူဒန်းပါတဲ့ဒါမြတ်စွာဘုရားကိုယ်တိုင်မိန့်ကြားခဲ့တဲ့စကားဘသူကိုယ်တိုင်မိန့်ကြားခဲ့တယ်လဲကဲအလုံးလိုက်စုနှစ်ဖျားတုတ္တ
ဆွဲစုံလာ
မုတ်ချချောင်းချောင်းတိုင်တင်သင့်သည
်
နှစ်ဖျားတုတ္တ
စွဲစုံလ
ာမုတ်ချကြောင်းတိုင်တင်သင့်သည
်
ကဲသုံးကောက်လောက်ဆိုကြည်နှစ်ဖျားတုတ္တစွဲစုံလာမုတ်ချကြောင်းတိုင်တင်သင့်သည်အဲ့တော့ကြောင်းတိုင်တင်ရမယ့်ဟာကိုမြတ်စွာဘုရားကဇေတဝန်ကြောင်းလို့ရာဇဂျိုတထေရဲ့ကမ္ပဋ္ဌာန်းကြောင်းပေါင်းအလုံး60ဆောက်လုပ်လူတန်းတဲ့အနုမောဒနာတရားပွဲမှာမြတ်စွာဘုရားကတေချာကိုညွှန်ကြားပေးခဲ့ပါတယ်။ဘုန်းကြီးတို့ခုခေတ်မှာဖြစ်နေတာကဘယ်ဆရာတော်နာမည်ကြီးတဲ့ဘယ်လိုလူလို့ချင်းစီးပွားရေးဖြစ်တဲ့ဘယ်နေရာမှာလူရင်ယာတူမြဲတဲ့ဒီလိုကြီးရွယ်ချက်တွေနဲ့လူပြီးတော့အာနေတဲ့ကြောင်းတွေဘုန်းကြီးတို့အများကြီးရှိပါတယ်။ဒါကြောင့်မိမိတို့ကြောင်းကိုမအားစေခြင်းလို့ရှိရင်တကယ်ကိုအသုံးပြုမဲ့တန်ဃာတော်ရှင်မြတ်တွေသတင်းသုံးတဲ့တကယ်တရားရှုမှတ်မဲ့နေရာတွေကိုရွေးချယ်ပြီးတော့လှူပါတဲ့လှူဒန်းပြီးတဲ့အခါမှာဘလို့ပုဂ္ဂိုလ်မျိုးတွေဘလို့တန်ဃာတော်ရှင်မြတ်တွေကိုကြောင်းတိုင်ဖြစ်နေတင်မြောက်မလဲဘလို့ဆရာတော်ရှင်မြတ်တွေရှိတဲ့နေရာမှာကြောင်းဆောက်သုံးလှူဒန်းတင့်တယ်လဲဆိုတော့ဘောဟုတုတေပရိယနေပฏิပတ်တွင်ကျွမ်းကျင်သောအမြတ်သောသုဒ္ဓရှိကြတဲ့တန်ဃာတော်ရှင်မြတ်တို့ကိုဝါတယေစာပေပူဇာတရားပြလျက်နေညပုံသေးသတင်းသုံးစေရာ၏တဲ့ပရိယတိဘောတုတာပฏิဝေဒဘောတုတာစွဲစုံလှတဲ့တန်ဃာတော်ရှင်မြတ်တွေကိုကြောင်းတင်ပါတဲ့အဲ့တော့ဘေတုတာတွေလည်းမင်းအားလုံးဆိုကြည့်နံပါတ်1ကပရိယတိဘောတုတာတဲ့ဘာဘောတုတာလဲနံပါတ်2ကပฏิဝေဒဘောတုတာတဲ့ဘာဘောတုတာလဲအဲ့တော့ဒီလိုသုဒ္ဓစွဲစုံလှတဲ့တန်ဃာတော်ရှင်မြတ်တွေရှိတဲ့နေရာမှာသွားပြီးတော့ဆောက်လုပ်လှူဒန်းပါဆောက်လုပ်လှူဒန်းပြီးတဲ့အခါမှာကျောင်းဖုံးကြီးမတင်ရသေးရင်လည်းပဲဒီလိုပရိယတိဘောသုဒ္ဓပฏิဝေဒဘောသုဒ္ဓဒီလိုစွဲစုံလှတဲ့တန်ဃာတော်ရှင်မြတ်တွေကိုပင့်ပြီးတော့မိမိတို့ရဲ့ကျောင်းမှာသတင်းသုံးနေစေပါလို့ဒါမျိုးမိန်ကြားခဲ့တယ်ပေါ့ဒါနဲ့ဆက်ပြီးဘုန်းကြီးကပထမကဏ္ဍကိုဆရာတော်ဖရာကြီးခုဆက်ခံတော်မူတဲ့ဆရာတော်ဦးဇတိလာတို့နဲ့ဆက်ပြီးတော့ပရိယတိဘောသုဒ္ဓပฏิဝပฏิပฏิဝေဒဘောဓုတ္တဓာလေးတွေကိုအလုံးဝမ်းမြောက်ဝမ်းသာဖြစ်အောင်ဘုန်းကြီးရဲ့ကိုယ်တွေလေးတွေနဲ့ရှင်းပြီးတော့နည်းနည်းလေးပြောပြပေးပါဦးမယ်အဲ့တော့ဘုန်းကြီးတို့ပရိယတိဘောဓုတ္တဆိုတာစာပေကျမ်းခန်းတကြွန်းနဲ့ဘုန်းကြီးတို့ပထမကဏ္ဍယုံအဘိဓိစ္စမဟာရထဂုရုကျေးဇူးရှင်ဆရာတော်ဘုရားကြီးကိုကြည်လိုက်ပါဘုန်းကြီးတို့မန္တလေးမှာမစိုးရင်တိုင်နှစ်တိုက်မစိုးရင်တိုင်နှစ်တိုက်မှာပရိယတိသာသနာဟိတတัจจတိဟဓမ္မစရိယာဆိုတဲ့ဘွယ်မရလို့ရှိရင်မစိုးရင်တက်ကြီးနှစ်တိုက်မှာနာယကဖြစ်ခွင့်မရှိပါဘူး။ဘုန်းကြီးတို့ပထမကဏ္ဍယုံဗိဓိစ္စရထဂုရုဆရာတော်ဖရာကြီးဟာအဲ့ဒီတัจจတိဟဓမ္မစရိယာဘွယ်ဘုန်းကြီးတွေလေးစားတော်မူခဲ့တဲ့ဘွယ်ဒီဘွယ်ကိုရရှိတော်မူခဲ့တယ်တဲ့ရရှိအောင်လဲငငယ်ကလေးကစူးစမ်းတော်မူခဲ့ပါတယ်။နောက်ပြီးတော့ပရိယတိဆွဲဆုံးလှတော်မူတဲ့အတွက်နိုင်ငံတော်ကအဘိဓိစ္စမဟာရထဂုရုအမတန်မှရာခဲ့တဲ့ဘွဲတော်ကြီးကိုချီးမြောက်တက်နိုင်တယ်များပူဇော်ခဲ့တယ်ပေါ့ဘုန်းကြီးတို့ရွှေကျင်ခံရလည်းပဲတွဲဘက်ရွှေကျင်သာသနာပိုင်းတော်ယုံတန်ယုံရည်ချင်းနဲ့လုံးဝမဖြစ်နိုင်တဲ့နေရာမှာနေရာပေးခဲ့တယ်ဆိုတော့အဲ့တော့ပရိယတိဘောတုတပြေးဝတယ်ဆိုတဲ့နေရာပြောစရာကိုမလိုတော့ဘူးဘုန်းကြီးတို့ပြောရင် ရှိသလောက်မပြောနိုင်မှာစိုးရင်ရပါတယ်ဒါကြောင့်ဘုန်းကြီးတို့ပထမကန္တာယုံဆရာတော်ဘုရားကြီးအဘိဓဇမာရထဂုရုဆရာတော်ဘုရားကြီးရဲ့ပရိယတိစွမ်းကြီးဆိုတာပရိယတိဘုဟုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုကြောင်းတင်လှူဒန်းပါဆိုတော့ယနေ့ယူနီဆန်မိသားစုစောစောကဘုန်းကြီးတို့ဖိတ်စာထဲမှာဖတ်ကြားလိုက်တယ်ဆရာတော်ဘုရားကြီးမင်ကြတော်မူချက်အရာဆရာတော်ဘုရားကြီးရဲ့ဆန္ဒတော်အရာယူနီဆန်သုံးတဲ့ကြောင်းတော်ကြီးကိုဆောက်လုပ်လှူဒန်းပါတယ်ဆိုတော့ဒီလိုဆရာတော်ဘုရားကြီးတရင်သုံးသွားတဲ့ဒီလိုဆရာတော်ဘုရားကြီးဖြစ်စေခြင်းနဲ့နေရာမှာသုံးတဲ့ကြောင်းဆောက်လုပ်လှူဒန်းတယ်ဆိုတော့မြတ်စွာဘုရားရဲ့ဝါတယထဘဟုတုတေဆိုတဲ့ဇေတဝန်ကျောင်းအနုမောဒနာတရားပွဲကျောင်းရည်စက်ချပွဲမှာဘုရားရှင်ဟောကြားခဲ့တဲ့ကျောင်းဖုံးကြီးတင်မြောင်နီးနဲ့တိတ်ပြီးတော့အံဝင်ခွင့်ကျဖြစ်သွားပြီလို့ဘုန်းကြီးကဝမ်းမြောက်စေခြင်းပါတယ်။နောက်ပြီးတော့ခုတကားဆက်ခံတဲ့ဆရာတော်ဦးဇတိလကြည်လိုက်ပေါ့။ပရိယတိနယ်ပယ်မှာပိဋကနှစ်ပုံခွဲကိုအာဂုံရောရေဖြည့်ရောအောင်းတော်မူခဲ့တယ်။တကယ်လို့များကျောင်းဖုံးကြီးမဖြစ်ဖဲနဲ့စာတင်စာချဆက်ပြီးတော့ကြိုးစားမယ်ဆိုရင်ပိဋကသုံးပုံအောင်နိုင်တဲ့စွမ်းအားတွေရှိနေပါတယ်။အဲ့တော့ဒီလိုပိဋကသုံးပုံကျွမ်းကျင်တော်မူတဲ့ဆရာတော်ဘုရားကြီးကိုဆရာတော်ဘုရားကြီးကနေပြီးတော့တဆင့်ဆရာတော်ဦးဇတိလကိုပေးခဲ့တယ်ဆိုတော့ဝါတယထဘောတုတေဘောတုတေပရိယနေပရိပတ်တွင်ကျွမ်းကျင်တော်အားများသောသုဒ္ဓရှိကြတဲ့တန်ဃာတော်ရှင်မြတ်တို့ကိုဣဒ္ဓဤမိမိတို့ဆောက်လုပ်ထားတဲ့ကျောင်းဆောင်၌ဝါတယေစာပေပို့ချတရားပြလျက်နေညာပုံသေးတရင်သုံးစေရာဤတဲ့မြတ်စွာဘုရားမိန်ကြားတော်မူချက်နဲ့သိပြီးတော့ကိုက်ညီပါတယ်ဘုန်းကြီးတို့သိပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပါတယ်ဒါကြောင့်ဒီတရားဟောနေတာဝိจิตတန်းကြီးမဟုတ်ပါဘူးတကယ်ကိုစိတ်ပါလက်ပါနဲ့တကယ်ကိုကြည်ညိုလို့ဟောနေတာပါအဲ့တော့ဆရာတော်ဘုရားကြီးရဲ့ပရိယတ္တိဘုဟုတ္တတွေပြေဝတာကတော့အလုံးသဘောပေါက်သွားပြီဆရာတော်ဘုရားကြီးဟာမစိုးရိမ်နှစ်တိုက်မှာနာယကအဖြစ်အသက်ငယ်ချင်းငယ်ပေးစီဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ဟာတကြတိယဓမ္မစရိယဘွဲ့ရခဲ့ရင်နာယကအဖြစ်တင်မြောက်တဲ့ဒီလိုဘွဲ့မျိုးကိုဘုန်းကြီးတို့ဆရာတော်ဘုရားကြီးဟာရရှိတော်မူခဲ့တယ်။နောက်ပြီးတော့သာသနာမှာအမြင့်ဆုံးဖြစ်တဲ့အဘိဓဇမာရထဂုရုထိုက်ထိုက်တန်တန်ကိုပဲတသာသနာလုံးကထိုက်တန်ပါပေတယ်ဆိုပြီးတော့ဆောင်းပါးတွေရေးပြီးတော့ပူဇော်ခဲ့တဲ့ဘွဲ့ဒီဘွဲ့ကိုလည်းပဲထိုက်တန်စွာရရှိတော်မူခဲ့တယ်။နောက်ပြီးတော့ဘုန်းကြီးတို့ရွှေကျင်သာသနာပန်းရဲ့အဆက်ဆက်ရဲ့တွဲဖက်ရွှေကျင်သာသနာပိုင်ဆိုတာလည်းပဲတန်ဃာတုရွှေကျင်ဂိုင်းတန်ဃာတွေ6000ကျော်ရဲ့ဆန္ဒတော်နဲ့အညီတင်မြောက်ခြင်းကိုခံခဲ့ရတယ်ဆိုတော့ပရိယတိဘောတုတပြေဝဘုံကပြောစရာကိုမလိုတော့ဘူး။နောက်ပြီးတော့ဆရာတော်ဦးဇတိလာလည်းပဲပိဋကသုံးပုံကိုကျွမ်းကျင်တော်မူတဲ့ဆရာတော်ဖြစ်တော့ပရိယတိဘောတုတဆိုတဲ့ဂုံဘုတ်ကဘုန်းကြီးတို့အထူးချီးကျူးနေစရာမလိုတော့ပါဘူး။အားလုံးသိသာနေပြီတဲ့။လယ်ပြင်မှာဆင်သွားသလိုပါပဲ။အဲ့တော့ပတိပွေဒဘဟုတုတနဲ့ဆက်ပြီးတော့ဘုန်းကြီးနည်းနည်းလေးပြောပြပေးပါဦးမယ်။ဘုန်းကြီးတို့ပတိဝေဒဘဟုတုတဆိုတာဘာပြောတာလဲဆိုတော့အမြင့်ဆုံးအားဖြင့်တော့မတ်ဖို့နိဗ္ဗာန်ဆိုတဲ့လောကုတ္တရာတရား၉ပါးကိုဉာဏ်တွေ့ကိုတွေ့သိရှိတော်မူခဲ့တဲ့ယဟန္တာရှင်မြတ်ဒီတောတာပန်စတဲ့အရိယသံဃာတော်ရှင်မြတ်ဒီဒါကတော့ပတိဝေဒဘဟုတုတအပြည့်ဝရတဲ့အရှင်မြတ်ဒီပေါ့။အဲ့တော့မတ်ဖို့နိဗ္ဗာန်မရသေးပေမဲ့မဖို့နိဗ္ဗာန်ရအောင်ဆိုပြီးတော့ပရိယပฏิပတ်ကြိုးစားနေတဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပฏิဝေဒဘောတုတရှိတဲ့တန်ဃာတော်ရှင်မြတ်တွေလို့ဘုန်းကြီးတို့အနေအဆုံအဖြစ်ဒီလိုယူလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့သောတာပန်သောတာပတိမဂ္ဂထံပုဂ္ဂိုလ်ကိုဆုံးကတ်ခြင်းလို့ရှိရင်စိတ်တက္ခဏတစ်ချက်တည်းရှိတဲ့အတွက်သောတာပန်ဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ကိုဆုံးကတ်ရင်သောတာပတိမဂ္ဂထံကိုဆုံးကတ်တယ်လို့ပဲဆိုတဲ့ဇာတ်မျိုးလို့ပဲ။ခုလည်းပဲဘုန်းကြီးတို့မဖို့နိဗ္ဗာန်ကိုရပြီးတဲ့တန်ဃာတော်ရှင်မြတ်တေကပฏิဝေဒဘောတုတပြည့်စုံတော်မူကြတယ်။မဖို့နိဗ္ဗာန်ကိုရအောင်ကြိုးစားပြီးတော့ပရိယပฏิပတ်ကိုစိတ်ထားမှန်မှန်နဲ့လုပ်နေတဲ့သာသနာပြုနေတဲ့တန်ဃာတော်ရှင်မြတ်တေကလည်းပဲပฏิဝေဒဘောတုတနဲ့အထိုက်လျောက်ပြည့်စုံတယ်လို့ဒီလိုပြောလို့ရပါတယ်။ဒါကြောင့်ဘုန်းကြီးတို့ဆရာတော်ဘုရားကြီးရောယခုလက်ရှိကျောင်းတိုင်းဆရာတော်ရောအားလုံးဟာပฏิဝေဒဘောတုတနဲ့အထိုက်လျောက်ပြည့်စုံတယ်တဲ့။နောက်ပြီးတော့ဘုန်းကြီးပြောခြင်းမသေးတဲ့ဘုန်းကြီးတို့ပထမကန္တာယုံဆရာတော်ဘုရားကြီးနဲ့ဆက်ပြီးတော့ဘုန်းကြီးရဲ့ကိုယ်တွေလေးတွေကိုဒီကရုဏာကြီးမားပုံပฏิဝေဒဘောတုတပရိယတိဘောတုတဒါတွေနဲ့ပြည့်ဝပုံလေးကိုဘုန်းကြီးကကိုယ်တွေဖြစ်ရတဲ့လေးတွေနဲ့နည်းနည်းလေးပြောပြပေးပါဦးမယ်။ဘုန်းကြီးတို့ဆရာတော်ဘုရားကြီးကဘုန်းကြီးတို့ဘောမှာစောင့်ရှောက်ခဲ့ပါတယ်။ဘလို့စောင့်ရှောက်ခဲ့လဲဆိုတော့မေတ္တာကရုဏာကြီးမားစွာနဲ့စောင့်ရှောက်ခဲ့တယ်တဲ့။အဲ့တော့မေတ္တာတော်ကရုဏာတော်တိတ်ပြီးတော့ကြီးမားပြီးတော့မြတ်စွာဘုရားသာသနာကိုဆရာတော်ဘုရားကြီးကဘုန်းကြီးတို့မြတ်စွာဘုရားဆရာတော်လက်ထက်ကလေးကကျောင်းတိုက်စတီကလေးကစောင့်ရှောက်ခဲ့တယ်ဆိုတာဘုန်းကြီးတို့တမိုင်းကျောင်းအရာပြောတဲ့စကားတွေအရာသိရပါတယ်။အဲ အဲ့တော့ဘုန်းကြီးတို့ကိုယ်တိုင်ဒီမှာလာပြီးတော့သခိုင်းတောင်မှာလာပြီးတော့သာသနာပြုခွင့်ရတယ်ဆိုတာဘုန်းကြီးတို့ရဲရဲဝံ့ဝံ့ပြောရဲပါတယ်ပထမကန္တာကိုဆရာတော်ဖရာကြီးရဲ့ကျေးဇူးမကင်းဘူးလို့ဘုန်းကြီးတို့ဒီလိုပြောလို့ရပါတယ်အဲ့တော့မေးစရာရှိတာပေါ့အရှင်ဖရာအရှင်ဖရာသခိုင်းတောင်သာသနာပြုတာနဲ့ဆရာတော်ဖရာကြီးနဲ့ဘလို့များဆက်ဆက်လို့လဲဘာများဆိုင်လို့လဲလို့မေးစရာရှိပါတယ်အဲ့တော့ဘုန်းကြီးကဆရာတော်ဖရာကြီးရဲ့မေတ္တာကရုဏာပရိယတိဘောဓုတ္တပฏิဝေဒဘောဓုတ္တဒီဘောဓုတ္တတွေနဲ့ပြည့်စုံတဲ့စကားတခွန်းကြောင့်ဘုန်းကြီးတို့သခိုင်းတောင်မှာသာသနာပြုရောက်လာရတယ်ဆိုရင်လွန်မယ်မထင်ပါဘူးအဲ့တော့ဘုန်းကြီးတို့အကြောင်းလေးပြောရရင်ဘာလဲဆိုတော့ဘုန်းကြီးတို့မြတ်ဆက်ကြဆရာတော်ကတဲ့ဘုန်းကြီးတို့မြတ်ဆက်ကြဆရာတော်ကိုတော်တိုင်းဒီကြောင်းအပ်လှူဒန်းပွဲမှာထည့်သွင်းပြီးတော့ရှောက်ထားတဲ့စကားတွေထဲမှာပါခဲ့ပါတယ်ဘာလဲဆိုတော့ရဆက်ကြဆရာတော်ကတနေ့တော့ပထမခန္ဓာယုံဆရာတော်ဖရာကြီးအဘိဓဇဆရာတော်ဖရာကြီးကိုလျှောက်ထားပါတယ်တဲ့ဘယ်လိုလဲဆိုတော့ဆရာတော်တဲ့တပည့်တော်အနေနဲ့နိုင်ငံနှံ့တရားဟောတွေတွားရတာရေတံကုန်းတံစသည်ဖြင့်တွားရတော့ဘယ်ကွေ့မှာဘယ်လိုဖြစ်မယ်ဆိုတာအသက်အန္တရာယ်ဆိုတာမသိပါဘူးဆရာတော်တဲ့ဒီတော့တပည့်တော်များကြားထဲမှာတခုခုဖြစ်ခဲ့လို့ရှိရင်တပည့်တော်ရဲ့မြတ်ဆက်ကြကြောင်းတက်ကြီးကိုဆရာတော်ကိုအပီးသားလို့သဘောထားတော်မူပါလို့မြတ်ဆက်ကြဆရာတော်ကလျှောက်ထားခဲ့ပါတယ်အဲ့တော့မြတ်ဆက်ကြဆရာတော်ကိုပထမကန္တာယုံဗိဓိဇဆရာတော်ဖရာကြီးကဘယ်လိုမြင်ကြလဲဆိုတော့စိတ်ကောင်းစာတက်လိုအပ်တယ်ကိုလက္ခဏာကြီးတဲ့စိတ်ကောင်းစာတက်ရပြန်ပေမဲ့လို့ကာမသွေးလဲစက်အောင်ပါဆိုတဲ့စကားလေးတခုမိန်ကြားခဲ့တယ်တဲ့ဒါကိုမြတ်ဆက်ကြဆရာတော်ကိုယ်တိုင်ဘုန်းကြီးတို့ကြောင်းတင်ပွဲမှာကြောင်းအပ်ပွဲမှာမိန်ကြားသွားခဲ့ပါတယ်အဲ့တော့ဘာလဲဆိုတော့ကြောင်းဘုန်းကြီးတင်မြောက်မယ်ဆိုရင်တဲ့စိတ်ကောင်းစာတက်လိုအပ်တယ်တဲ့ဘာလိုအပ်တယ်လဲဒါမြတ်စွာဘုရားဟောကြားတဲ့ဘောဓုတေပရိယနှင့်ပฏิပတ်တွင်ကျွမ်းကျင်တော်ဟာရသောသူတရှိကြဘေကုံသောယဟန်တော်တို့ကိုမြတ်စွာဘုရားဟောကြားတာ ਨੇ တထက်သေးကြပါတယ်အဲ့တော့ပရိယတိဘောသူတာဆိုတာစာတက်တာကိုရည်ညွှန်းတာပါပฏิဝေဒဘောသူတာဆိုတာစိတ်ကောင်းတာကိုရည်ညွှန်းတာပါဒါကြောင့်ဆရာတော်ဘုရားကြီးကစိတ်ကောင်းစာတက်ကိုရရမယ်တဲ့ရတဲ့အခါမှာလည်းပဲကာမသွေးလဲဆက်အောင်ပါတဲ့ဘာလဲဆက်အောင်ပါလဲကာမသွေးလဲဆက်အောင်ပါဆိုတာဆရာတော်ဘုရားကြီးကမြတ်ဆက်ကြဆရာတော်ကိုစိုးရိမ်တဲ့သဘောဖြစ်ပါလိမ့်မယ်ပါလဲဆိုတော့စိတ်ကောင်းစာတက်ယုံနဲ့မပြီးသေးဘူးတဲ့အဲ့တော့ကိုเจ้าတိုက်ကြီးကိုလွှဲမယ်ဆိုလို့ရှိရင်ကာမသွေးလဲဆက်အောင်မှာဆိုဆွေမျိုးလေးနည်းနည်းတော်ဆက်လို့ရှိရင်ပို့ပြီးတော့ကောင်းတယ်တဲ့အဲ့တော့เจ้าတိုက်လွှဲပြီးတဲ့အခါမှာပြဿနာတွေဘာတွေငြင်းချမ်းသွားနိုင်တယ်ပေါ့ရေရှည်ဒုက္ခမပေးနိုင်ဘူးတဲ့ဒါကြောင့်စိတ်လဲကောင်းမယ်စာလဲတက်မယ်ကာမသွေးလဲဆွေမျိုးလေးနည်းနည်းတော်မယ်ဆိုရင်ပို့ပြီးတော့ကောင်းတယ်ဆိုပြီးတော့ဆရာတော်ဘုရားကြီးဟာမိန်ကြားခဲ့တယ်တဲ့အဲ့တော့ဒီလိုပရိယတိဘောဓုတ္တပฏิဝေဒဘောဓုတ္တ ਨੇ ပြည့်စုံတဲ့ဆရာတော်ဘုရားကြီးရဲ့ဇကားတခွန်းကြောင့်မြတ်ဆက်ကြဆရာတော်ဟာသူ့เจ้าတိုက်ကြီးကိုအတ်တော့မယ်ဆိုတော့ရွေးချယ်တော့ဆွေမျိုးမကင်းတဲ့ဘုန်းကြီးကိုတောင်မြို့ခန္ဓာယုံမှာလာပြီးတော့ခေါ်ပါတယ်ခေါ်ပြီးတော့ဘုန်းကြီးတို့เจ้าတိုက်ကိုအနှင်းခဲ့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ကိုယ်တိုင်ဇကိုင်းတောင်ယုံမှာသာသနာပြုခွင့်ရတာအဘိဓဇပထမခန္ဓာဝင်ဆရာတော်ဘုရားကြီးเจ้าလို့ဒီလိုပြောလို့မရဘူးလားရသလားဒါကြောင့်မို့ဆရာတော်ဖရာကြီးကပရိယတိပฏิဝေဒဘောဓုတ္တတွေနဲ့ပြည့်စုံတဲ့ဇကားတခွန်းကြောင့်ဘုန်းကြီးတို့ဇကိုင်းတောင်ယိုးကိုသာသနာပြုဖို့ရောက်လာခဲ့ရပါတယ်။နောက်ပြီးတော့ဆရာတော်ကြီးရဲ့မေတ္တာကရုဏာအောင်မှာဘုန်းကြီးတို့ကြည်ပြင်းခဲ့ရပါတယ်။အဲ့တော့ဘုန်းကြီးရဲ့တခါတည်းရန်စဉ်းစားမိတယ်။ဘုန်းကြီးတို့ဆိုတာဆရာတော်ဖရာကြီးရဲ့တပည့်ရင်းမဟုတ်ပါဘူး။စာမတက်ဘူးပါဘူး။သို့တော့ဆုံးမဩဝါဒတွေကျေးဇူးတရားတွေများခဲ့တယ်။ဆရာတော်ဖရာကြီးနဲ့နီးကပ်နေရတဲ့တပည့်တန်ဃာတွေမှာဘလောက်များရတော်မလဲလို့ဘုန်းကြီးတို့တခါတည်းရန်ဒီလိုပဲစဉ်းစားခဲ့ပြရတယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့မြတ်ဆက်ကြရောက်ခွင့်ရတာဆရာတော်ဘုရားကြီးရဲ့မေတ္တာကရုဏာပြည့်ဝတဲ့ဘ ਹੁ တုဒ္ဒပြည့်ဝတဲ့ဇကားတခွန်းကြောင့်သာသနာပြုခွင့်ရခဲ့တယ်နောက်ပြီးတော့တပည့်ဖြစ်ခွင့်ရခဲ့တာလည်းဘုန်းကြီးတို့အင်မတန်မှဂုဏ်ယူပါတယ်အဲ့တော့ဆရာတော်ဘုရားကြီးရဲ့ဘုန်းကြီးတို့မြတ်ဆက်ကြရောက်လာတော့ဆရာတော်ဘုရားကြီးရဲ့သူ့ရဲ့တပည့်သဘောမျိုးလို့လက်ခံထားပြီးတော့မြတ်ဆက်ကြပါဝင်ဇေယတိရိန်စတဲ့မင်္ဂလာတိရိန်စတဲ့ကြောင်းတိုက်တွေကိုဆရာတော်ဘုရားကြီးကဩဝါဒပေးပြီးတော့တခါတည်းရံမှာအုပ်ချုပ်တော်မူပါတယ်ဆုံးမတော်မူခဲ့ပါတယ်အဲ့တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးပေါ်မှာမေတ္တာကရုဏာနဲ့ပြောခဲ့တာလေးတွေကိုလည်းဘုန်းကြီးကဒီပฏิဝေဒဘဟုတုတ္တဆိုတဲ့အနေနဲ့ဆက်ပြီးတော့ဆရာတော်ဘုရားကြီးရဲ့ဂုဏ်တော်လေးတွေနည်းနည်းပြောချင်ပါသေးတယ်ဘာလဲဆိုတော့ဘုန်းကြီးတို့ကြောင်းတိုက်ရောက်ပြီးတဲ့နောက်ဘုန်းကြီးတို့တန်ဃာတွေများလာတဲ့အခါ50ကျော်တရာတွင်းမှာဖြစ်လောက်တဲ့အချိန်လို့ယူဆပါတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ကြောင်းတိုက်မှာရေကတိတ်ပြီးတော့ရှားနေပါတယ် အဲ့တော့ဆင်းထားတဲ့ပိုက်ကလည်းပဲငါးမှတ်ပိုက်ကလေးဆိုတော့တန်ဃာရီရများလာတယ်ချိုးရီရမရှိတော့ဒီတော့ဆရာတော်ဘုရားကြီးကမျက်ဆက်ကြဆရာတော်ကိုသူ့ရဲ့ကံကနေပြီးတော့တဲ့ရေကံကြီးကနေပြီးတော့ပိုက်ကိုဓာတ်လိုက်ဆင်းယူပါတဲ့တန်ဃာရီဆင်းရဲတယ်ဆိုတော့မျက်ဆက်ကြဆရာတော်ကလည်းပဲတန်ဃာတော်ရှင်မြတ်တီနဲ့နောက်ပြီးတော့အလုသမား2ယောက်3ယောက်နဲ့ကိုတော်တိုင်းလာပြီးတော့ပထမခန္ဓာယုံကြောင်းတိုက်ရေကံကနေပြီးတော့ဘုန်းကြီးတို့မျက်ဆက်ကြရေကံကိုတွေ့ရပါတယ်အဲ့တော့တွေ့တဲ့ချိန်မှာဘုန်းကြီးတို့မျက်ဆက်ကြဆရာတော်ကဦးစီးလို့ဘုန်းကြီးတို့ကတော့နောက်ကနေပြီးတော့ခိုင်းရပဲလောက်ရပါတယ်အဲ့ဆင်ပြီးတဲ့အခါမှာခုချိန်ရှိသေးသလားတော့မပြောတတ်ဘူးပေါ့ဘုန်းကြီးတို့ဒီပထမခန္ဓာယုံတင်ရဲ့အနောက်ဘက်မှာဘုန်းကြီးတို့ပိုက်ကြီးကရေပိုက်ရာဘုန်းကြီးတို့ဘလို့ဖြစ်နေတယ်လဲဆိုတော့ဥဏ္ဏယံအတိုင်းရှောပြီးတော့မသွားဘဲနဲ့ဒီဥဏ္ဏယံအတိုင်းမသွားဘဲနဲ့ကံလန်ကြီးအောက်ကွေးမပါဘဲနဲ့သွားတယ်ပြီးကျမှအောက်ကိုတန်းချတော့ဘုန်းကြီးတို့တတိကံတောင်ကြီးကအဲ့ဒီတတိုင်းဘေးမှာဥဏ္ဏယံဘေးမှာဖြစ်နေတော့ဆရာတော်ဘုရားကြီးရဲ့နောက်ရဲ့ဘုန်းကြီးကယဟန်ကံတခုလာတာထင်ပါတယ်လာတော့ဆရာတော်ဘုရားကြီးရဲ့ပိုက်ကိုလိုက်ပြတယ်ဘယ်လိုပြလဲဆိုတော့ကြည်စမ်းတဲ့ဒါကဘလောက်အန္တရာယ်များတယ်ဆိုတာစဉ်းစားဖို့ကောင်းတယ်တဲ့ကိုရင်လေးတွေသွားပြီးတော့ဒီပိုက်အစွန်ကိုတက်ရင်ပြုတ်ကြရင်အားလုံးဒုက္ခရောက်သွားနိုင်တယ်အဲ့တော့ဆက်ပြီးတော့ဗာပြောတယ်ဆိုတော့မင်းကလည်းပဲစာချဖို့ပဲတခုပဲနားလဲတယ်မင်းเสียရဖြစ်တဲ့မောင်လက္ခဏာလည်းတရားဟောတခုပဲနားလဲတယ်တဲ့ဘာမှနားမလဲကြဘူးဆိုပြီးတော့ဘုန်းကြီးကိုအဲ့ဒီလိုပြင်းပြင်းထန်ထန်ပြောပါတယ်အဲ့တော့ဘုန်းကြီးရဲ့စိတ်ထဲမှာဘလို့မှမနေဘူးကြောက်တော့ကြောက်တာပေါ့သို့တော့ယွံကြောင်းမဟုတ်ပါဘူးချစ်ကြောက်ရိုသေးသဘောမျိုးနဲ့ဒီတိုင်းပဲညင်ပြီးတော့ဘုန်းကြီးကမျက်စက်ကြဆရာတော်ကိုပြန်ပြီးတော့ရှောက်ခဲ့တယ်ဒါပေမဲ့ဒီပိုက်ဟာမပြင်ပြစ်ခဲ့ပါဘူးခုချိန်မှရှိနေခဲ့ရင်လည်းပဲဒီပုံစံကိုယ့်ရုပ်ကာယပုံစံမျိုးပဲရှိနေခဲ့ပါလိမ့်မယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်လိုက်ဆရာတော်ဘုရားကြီးဟာဘုန်းကြီးတို့ဒီလိုပြောတယ်ဆိုတာတကယ်တော့ကရုဏာတော်တော်နဲ့ပြောတာတဲ့ဘာနဲ့ပြောတာလဲဘုန်းကြီးတို့သာသနာမှာတခုရှိပါတယ်သာသနာမှာကိုယ့်ရဲ့တပည့်တွေကိုမုံမီဆိုလို့ရှိရင်သာသနာတော်မှာတက်ပြည့်တဲ့နီးရပါလဲဆိုတော့မဆုံးမတဲ့နီးတဲ့ဘာနီးလဲမေးရင်တပည့်တယောက်မဆိုတော့ဘူးမဆုံးမတော့ဘူးဆိုရင်အဲ့တပည့်ကိုဘာလို့ရရောက်တယ်လဲတက်ပြည့်ရရောက်တယ်တဲ့ဒါမြတ်စွာဘုရားရဲ့နီးတကယ်လို့ကိုယ့်ရဲ့တပည့်ကိုမျက်နှိုးပါတယ်ဆိုရင်ဆိုဆုံးမကြတယ်တဲ့မျက်နှိုးတယ်ဆိုရင်ဘာလို့ကြလဲကိုယ်လေးဘုန်းကြီးတို့ဆရာတော်ဘုရားကြီးရဲ့ဘုန်းကြီးတို့အပေါ်မှာစိုးစုံမာတယ်ပြင်းပြင်းထန်ထန်ပြောတယ်ဆိုတာမုန်းလို့လားမေတ္တာရှိလို့လားမေတ္တာရှိပါဘူးခင်ဗျာမေတ္တာမရှိလို့ရှင်လှဲ့ကိုကြည်မာမဟုတ်ပါဘူးဘုန်းကြီးတို့ကဒါမျိုးလေးတွေသိပါတယ်ဒါကြောင့်ဆရာတော်ဘုရားကြီးကကရုဏာကြီးမာတယ်အဲ့တော့မင်းတို့ဟာမင်းကလည်းပဲစာပဲချတတ်တာပဲမင်းဆရာမောင်လက္ခဏာလည်းပဲတရားပဲဟောတတ်တာပဲဆိုတဲ့ဇာတ်ရဲ့နောက်ွယ်မှာဘုန်းကြီးတို့ချက်ပြီးတော့စဉ်းစားပြီးတော့ခံစားဘူးပါတယ်အဲ့တော့မင်းတို့စာတက်ယုံလေးနဲ့စာချယုံလေးနဲ့မပြီးသေးဘူးအာလုံကိုတပီတွေအုပ်ချုပ်တတ်အောင်ဝေယဝိဆာမစီမံတတ်အောင်တရားဟောတဲ့ယုံနဲ့မပြီးသေးဘူးအာလုံတန်ဃာတော်ရှင်မြတ်တီချမ်းသာအောင်အန္တရေကင်းအောင်ကြိုးစားရတယ်ဆိုတဲ့ဒီလိုဒိဗေမျိုးမပါဘူးလားပါသလားပါပါဘုရားဒါဘုန်းကြီးတို့ကိုဒါသင်ပေးလိုက်တဲ့သဘောပဲဘုန်းကြီးတို့စာပေမှာကိုကနေချက်ပြီးတော့ယူရတဲ့နိတိနီးတွေရှိတာပဲအဲ့တော့ဆရာတော်ဘုရားကြီးရဲ့ဒီစကားထဲမှာမင်းတို့စာချယုံလေးနဲ့တရားဟောတဲ့ယုံလေးနဲ့သာသနာမှာဘာမှတုံ့ကြတဲ့ပုံကူတွေဖြစ်မှာမဟုတ်ဘူး။ဒါကြောင့်ရေပိုက်ဆင်တဲ့အခါဘလို့စီမံတဲ့နဲ့အန္တရာယ်မရှိအောင်တန်ဃာတွေဒုက္ခမရောက်အောင်ဘလို့လှုပ်တဲ့နဲ့ဒီလိုမေတ္တာကရုဏာတွေမပါဘူးလားပါသလား။ပါပါဘုရား။ဒါတွေကဘုန်းကြီးတို့မေတ္တာကရုဏာရဲ့သင်္ကေတလို့ဘုန်းကြီးတို့ခံစားလို့ရပါတယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ပထမခန္ဓာကိုဆရာတော်ဘုရားကြီးဟာဒီရေပိုက်ဆင်ပြီးတဲ့နောက်မှာလည်းပဲဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေရဲ့နောက်ပိုင်းမှာရေအဆင်းမပြေရေစင်မပြေတော့ဘာလုပ်လဲဆိုတော့ဘုန်းကြီးကျောင်းမှာလာပြီးတော့ချိုးပါဆိုပြီးတော့ဘုန်းကြီးကျောင်းကတန်ဃာတွေကိုဒီပထမခန္ဓာယုံကျောင်းတိုက်မှာရေချိုးခွင့်ပေးခဲ့တယ်တဲ့ဒါလည်းပဲမေတ္တာကရုဏာရဲ့သင်္ကေတတဲ့ဘာသင်္ကေတလဲမေတ္တာကရုဏာဆိုတာမတ်ဖို့နိဗ္ဗာန်ရာကျောင်းဆိုတော့ပฏิဝေဒဘဟုတုတ္တာလို့ပြောလို့မရဘူးလားရသလားဒီတရားတွေဟာကိလေသာတွေနည်းပြီးတော့လောဘဒေါသတွေနည်းပြီးတော့မေတ္တာကရုဏာတွေများလာရင်အကုသိုလ်တွေပါပြီးတော့မဖို့နိဗ္ဗာန်ရသွားမှာပဲ။ဒါကြောင့်ဆရာတော်ဘုရားကြီးရဲ့ဒီမေတ္တာကရုဏာတွေရေချိုးခွင့်ပေးတယ်။ရေချိုးတော့ကိုယ်ရင်လေးတွေဆိုတော့ဆူတယ်၊အော်တယ်ဆရာတော်ဘုရားကြီးကသီးခံတော်မူခဲ့ပါတယ်။ဒီစိတ်ဓာတ်တွေကဘုန်းကြီးတို့ပฏิဝေဒဘဟုတုတ္တာတဲ့မဖို့နိဗ္ဗာန်ရကြောင်းအကျင့်တွေကိလေသာနည်းကြောင်းအကျင့်တွေဖြစ်သွားပါတယ်တဲ့။တိတ်ပြီးတော့ကြည်ညိုစရာကောင်းပါတယ်။နောက်တစ်ချက်ဘုန်းကြီးတို့ဘာတွေတွေ့ရသေးတယ်ဆိုတော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေအတွက်ဆရာတော်ဘုရားကြီးကိုယ်တိုင်တခါတရံစီဘုံနေဆရာတော်ဘုရားကြီးရဲ့ဘုံကံကြီးမားတော်မူတော့နောက်ပိုင်းမှာပိဋိဇာဂုရုဘွယ်တွေရတော်မူတော့ စီပုံးနေဆန်အိတ်ဒီဘုန်းကြီးเจ้าကိုပြေးခဲ့တာမနှဲပါဘူးစွန့်ခဲ့တာမနှဲပါဘူးဒီချိန်တော့ဘုန်းကြီးတို့เจ้าမှာတိမ့်ပြီးတော့ဆင်းရဲခဲ့ပါတယ်ရေအဆစွန်အဆအားလုံးဆင်းရဲခဲ့ပါတယ်ခုချိန်တော့ထိုက်တဲ့လောက်ပြေးလည်သွားခဲ့ပါပြီနောက်ပြီးတော့ဘုန်းကြီးတို့ဆရာတော်ဘုရားကြီးရဲ့ဘုန်းကြီးပေါ်မှာဘလို့မင်ကြားခဲ့တယ်လဲဆိုတော့မောင်ရင်တကဘုန်းကြီးတို့အုပ်စုတွေရောက်လာတာတဲ့ဘုန်းကြီးသိဝမ်းသာတာပဲဆိုပြီးတော့မင်ကြားခဲ့ပါတယ်အမှန်တကယ်ကဒါဟာဘုန်းကြီးကဆရာတော်ဘုရားကြီးမင်ကြားရမယ့်စကားမဟုတ်ပါဘူးဘုန်းကြီးကလျှောက်ထားရမှာပါဆရာတော်ဘုရားကြီးရဲ့ဩဝါဒနာယူခွင့်ဆရာတော်ဘုရားကြီးရဲ့ပစ္စယဓမ္မနှစ်ဌာနနဲ့ကြီးမြတ်ခွင့်ခံယူရတာတပိတော့ဝမ်းသာပါတယ်လို့ဘုန်းကြီးကလျှောက်ရမှာဒါပေမဲ့လို့ဘုန်းကြီးမလျှောက်ရပါဘူးဆရာတော်ဘုရားကြီးကဒီစကားကိုဘုန်းကြီးလျှောက်ရမယ့်စကားကိုဆရာတော်ဘုရားကြီးကိုယ်တိုင်ဘုန်းကြီးရဲ့အုပ်စုထဲမှာမောင်ရင်တကရောက်လာပြီးတော့စာပေတွေပို့ချနေတဲ့တွေ့ရတော့ဘုန်းကြီးဝမ်းသာလိုက်တာဆိုတဲ့စကားလုံးလေးဟာဘုန်းကြီးတို့အတွက်ခွန်အားဖြစ်သွားတယ်တဲ့။ဘာအားဖြစ်သွားတယ်လဲ။ခွန်အားတွေဖြစ်ပြီးတော့ဘုန်းကြီးတို့အလုံးလုံးတဲ့နေရာမှာဆရာတော်ဘုရားကြီးကတပည့်ရင်းမဟုတ်ပေမဲ့လို့ဩဝါဒတွေပေးတယ်အချိုးမကြရင်ငေါက်တယ်ပစ္စယဓမ္မနဲ့ဆံအိတ်တွေစီပုံးတွေပို့တယ်နောက်တစ်ချက်ကဘုန်းကြီးတို့ဝီနီလေးစားမှုနဲ့ပတ်သက်ပြီးတော့အင်မတန်ကြီးညိုစရာကောင်းတာလေးရှိသေးတယ်ပေါ့။ဘာလဲဆိုတော့ဘုန်းကြီးဒီကိုခေါ်ပြီးတော့ဗာမိတ်တယ်လေဆိုတော့မောင်ရင်တကာတဲ့တန်ဃာတွေကများလာပြီ။အဲ့တော့သင်္ကန်းဖနက်တွေအတွက်ဘုန်းကြီးအနေနဲ့ရတော့တဲ့ရှားရင်ရှားပြီစီဖနက်ဆိုရင်လည်းပဲဂရီပါဖနက်မစည်းပါစေနဲ့တဲ့။ဗာဖနက်မစည်းပါစေနဲ့လေ။ဘုန်းကြီးတို့ဝီနီတိတ်ခါပုံမှာဂရီပါဖနက်တွေဟာမစည်းကောင်းပါဘူး။စီးလို့ရှင်အာဘသင်တယ်ဒါကြောင့်ဆရာတော်ဘုရားကြီးကဂရီပါဖနက်မစည်းပါစေနဲ့တဲ့။နောက်ပြီးတော့တခါဘုန်းကြီးတို့အဲ့ဒီခေတ်အဲ့ဒီခါတုန်းကဂျင်းတင်ငန်းကြီးဆိုတာတင်ငန်းကြီးတွေကတပြေရောင်ခရမ်းသီးရောင်ပြာနှမ်းနှမ်းကြီးတွေပေါ်ခဲ့ပါတယ်။အဲ့တော့ဆရာတော်ဘုရားကြီးကဘလို့မိတ်နေဆိုတော့ကိုเจ้าကတန်ဃာတွေကိုတဲ့ဒီပြာနေတဲ့တင်ငန်းကြီးတွေမဝတ်ပါစေနဲ့တဲ့။ဘာတင်ငန်းတွေမဝတ်ပါစေနဲ့လဲ။ဒါတွေကလည်းပဲဘုန်းကြီးတို့ဝီနီးနဲ့မအပ်ဆက်ဘူးလို့ဆရာတော်ဘုရားကြီးကဆုံးဖြတ်ထားတဲ့အတွက်ပြာနှမ်းနှမ်းတင်ငန်းကြီးတွေမဝတ်ပါနဲ့။တကယ်လို့ရှိလို့ရှင်ဘုန်းကြီးစီလာလဲလဲပါတဲ့ဘုန်းကြီးလဲပေးပါမယ်။နောက်ပြီးတော့တကယ်လို့လဲเสียရမရှိပါဘူးဆိုရင်လည်းပဲလိုအပ်ပါတယ်ဆိုရင်ဘုန်းကြီးစီလာပြီးတော့လှူခံလဲပါဘုန်းကြီးလှူပါမယ်ဆိုပြီးတော့ဆရာတော်ဘုရားကြီးကစောင့်ရှောက်ခဲ့ပါတယ်။အဲ့တော့ဒါတွေကဘာလဲဆိုတော့မေတ္တာကရုဏာတွေရဲ့သင်္ကေတတဲ့ဘာရဲ့သင်္ကေတလဲ။မေတ္တာကရုဏာရှိလို့ရှင်အကုသိုလ်မနှဲဘူးလားနှဲမလား။နှဲ
ပါဘ
ူးဗျာ။အကုသိုလ်နှဲရင်နိဗ္ဗာန်ကိုမြန်မြန်ရောက်မလားမရောက်ဘူးလား
။
ဒါကြောင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်တဲ့ဒီစကလုံးတွေဒီစိတ်ထားတွေဒီမူရာတွေဟာပฏิဝေဒဘောဓုတ္တလို့ပြောလို့မရဘူးလားရသလား
ရပါပါ
ဗျာဒါကြောင့်ဘုန်းကြီးတို့တိတ်ပြီးတော့မေတ္တာကရုဏာထားခဲ့တယ်တဲ့တိတ်ပြီးတော့လည်းပဲကောင်းခဲ့ပါတယ်နောက်ပြီးတော့ဘုန်းကြီးတို့ဘာလဲဆိုတော့ဝါစုသင်္ကန်းဝါစုသင်္ကန်းအခုဆရာတော်ဦးဇတိလလက်ထက်တည်ဘုန်းကြီးတို့ကြောင်းရှားပါတဲ့ချိန်တည်းဒီကြောင်းမှာလာပြီးတော့ဆရာတော်ဘုရားကြီးကဝါစုပြီးတဲ့နေ့ဝါစုလာပြီးကြောတရက်နေ့ညာဆိုရင်ဟောဒီအုပ်စုတွေရဲ့တန်ဃာတော်ရှင်မြတ်တွေဘုန်းကြီးတို့တန်ဃာတော်တရားကျော်တဲ့အချိန်တည်းဆရာတော်ဘုရားကြီးကကိုပိုင်သင်္ကန်းတွေကိုထုံးပြီးတော့တပါးတစုံရအောင်စီမံခဲ့ပါတယ်။အဲ့တော့တပည့်ရင်းမဟုတ်ပေမဲ့ဆရာတော်ဘုရားကြီးကတပည့်ရင်းကဲ့သို့စောင့်ရှောက်တော်မူတယ်ဆိုတာဒါလည်းပဲမေတ္တာကရုဏာရဲ့သင်္ကေတတဲ့။ဘာရဲ့သင်္ကေတလဲ
။
ဘုန်းကြီးကဒီလိုကိုယ်တော်လေးတွေရှိလာတဲ့အခါကျတော့ဆရာတော်ဘုရားကြီးငောင်းငန်းတာဟာမုန်းလို့ငောင်းငန်းတာလားမေတ္တာကြီးလို့ငောင်းငန်းတာလားဘုန်းကြီးတို့ကဒီလိုတွေးခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဖျားရှင်ပြိဋိနိဗ္ဗာန်ဆံပြီးတဲ့အချိန်တုန်းကလေဒါမျိုးလေးတွေရှိခဲ့တာပဲအဲ့တော့ဘုန်းကြီးတို့စိတ်ထဲမှာပေါ်တာကိုပြောတာပါဒါဟာတူတယ်လို့အေကံပြောတာမဟုတ်ပါဘူးအဲ့တော့ဘာလဲဆိုတော့ဘုန်းကြီးတို့ဖျားရှင်ပြိဋိနိဗ္ဗာန်ဆံတာကမဟာတက္ကရ148ခုနှစ်ပဲတက္ကရဘလောက်မှာပြိဋိနိဗ္ဗာန်ဆံလဲ148ခုနှစ်ကဆုံလာပြည့်နေ့မှာပြိဋိနိဗ္ဗာန်ဆံပါတယ်အဲ့တော့ပြိဋိနိဗ္ဗာန်ဆံပြီးတဲ့အခါရှင်မဟာကတ္တပကအလောင်းတော်ကိုမိပူဇော်တာတွေဘာတွေလုပ်ပြီးတဲ့အခါမှာရာဇဂျိုမြို့မှာတန်ခါရဏတင်ကြစို့ဆိုပြီးတော့တန်ခါတော်ရှင်မြတ်499ပါးကိုရွေးချယ်လိုက်တယ်။နောက်တန်ခါတော်ရှင်မြတ်တည်းရဲ့တောင်းပန်ချက်အရအရှင်အနန္ဒာယန္တာမဖြစ်ပေမဲ့ရွေးချယ်လိုက်တယ်။အဲ့တော့တန်ခါ900ရွေးချယ်ခဲ့တယ်ပေါ့။တန်ခါဘယ်လောက်ရွေးချယ်ခဲ့လဲ
။
900ရွေးချယ်ပြီးတော့ဝါဇူလာပြည်နေဝါဇူအမိရာဇဂျိုမြို့ကိုရောက်အောင်လာဖို့ရှင်မကတ္တပကမိန်ကြားလိုက်တဲ့အတွက်ယခုချိန်မှာကိုကြွလိုတဲ့နေရာကြွပါဆိုတော့ဘုန်းကြီးတို့အရှင်အာနန္ဒာကတာဝတိကိုပြန်တော်မူတယ်တာဝတိပြန်ပြီးတော့မြတ်စွာဘုရားရဲ့တပည့်သင်္ကန်းကိုယူပြီးတော့လူတွေကိုတရားကြီးတိုက်ကြွေးတယ်အဲ့ဒီဟာနေပြီးတော့ရာဇဂျိုမြို့ကိုဝါဆိုဂာနိပြန်လာတဲ့အခါမှာဒက္ခိဏဂီရီဇနဘုံဆိုတဲ့အရက်ကိုရောက်ပါတယ်အဲ့ အဲ့တော့ယဟန်တန်ဃာတွေကလည်းပဲခြံရင်ထားတာများတယ်။အဲ့ဒီဒက္ခိဏဂီရီဇနဘုတ်ရောက်တဲ့အခါမှာရှင်အာနန္ဒာရဲ့ပြိတ္တထေကယဟန်ငယ်ကိုရင်ကြီး30လောက်လူထွက်သွားတယ်တဲ့။ဘာလို့သွားကြတယ်လဲ။ဘာဖြစ်လို့လူထွက်တယ်လဲဆိုတော့အဲ့ဒက္ခိဏဂီရီဇနဘုတ်ကတဂါရကမတွေကရှင်အာနန္ဒာထံမှာသူတို့ရဲ့သတ္တေကိုအပ်တဲ့အခါဘလို့ရည်ရွယ်ကြလဲဆိုတော့ရှင်အာနန္ဒာကမြတ်စွာဘုရားနဲ့ယဉ်ဤတယ်။အဲ့တော့မြတ်စွာဘုရားနဲ့ရှင်အာနန္ဒာနဲ့ယဉ်ပြီးတော့ငါတို့သားတွေကိုရှင်အာနန္ဒာထံအပ်လို့ရှိရင်ငါတို့ရဲ့သားတွေကိုအကြောင်းပြုပြီးတော့ရှင်အာနန္ဒာငါတို့ရဲ့မြို့ရွာကိုရောက်ကြရောက်လိမ့်မယ်ကြွလိမ့်မယ်အဲ့တော့ရှင်အာနန္ဒာကြွပြီဆိုရင်မြတ်စွာဘုရားလည်းကြွလိမ့်မယ်တဲ့အဲ့တော့မြတ်စွာဘုရားကြွလို့ရှိရင်မြတ်စွာဘုရားကိုဖူခွင့်ရမယ်လှူဒန်းခွင့်ရမယ်အဲ့တော့မြတ်စွာဘုရားကိုဖူခွင့်ရခြင်းလို့လှူဒန်းခွင့်ရခြင်းလို့သူတို့ရဲ့သားတွေကိုရှင်ယဟန်ပြုပေးတာတဲ့ဘသူတွေကိုယဟန်ပြုပေးတယ်လဲကြည်ရွယ်ချက်ကဖယားရှင်ကိုလှူဒန်းခြင်းလို့တဲ့ဘာလို့ခြင်းလို့လဲအဲ့တော့ဖယားရှင်လည်းပဲပရိနိဗ္ဗာန်ဆံပြီးရရှင်အာနန္ဒာလည်းပဲတတ်တော်80နဲ့တနှစ်ထဲရောက်လာပြီဇပင်လေးလည်းပဲဖြူနေပြီအဲ့ဒီအချိန်မှာဒက္ခိဏဂီရီဇနဘုတ်မှာတန်ဃာတော်ငယ်လေးတွေကလူထွက်ကုန်ကြတယ်အဲ့တော့ရှင်အာနန္ဒာလည်းပဲဒက္ခိဏဂီရီဇနဘုတ်ကနေပြီးတော့တန်ဃာယနာတင်ပွဲကြီးနီးပြီဆိုပြီးတော့ရာဇဂျုံမြို့ကိုပြန်ပြီးတော့ကြွာလာခဲ့တယ်အဲ့တော့ရာဇီကျုံမျိုးရောက်တော့ရှင်မကတ္တပကိုရောမြတ်ကြီးကိုဝှစ်ချတော့ရှင်မကတ္တပကဒီအကြောင်းလေးကိုသိတော်မူတော့ရှင်အာနန္ဒာကိုပြောတယ်။ငါရှင်အာနန္ဒာတဲ့မြတ်စွာဘုရားတိကဘောဇင်ကိုဘာဖြစ်လို့ပြည့်ညက်တယ်လဲလို့မေးတော့ရှင်အာနန္ဒာကအကျိုးသုံးမျိုးကိုပြောပြတဲ့ထဲမှာတစ်ခုကတဂါရကမတွေကိုစောင့်ရှောက်ဖို့ရအတွက်ပြည့်ညက်ပါတယ်ဆိုတဲ့တစ်ချက်လဲပါခဲ့ပါတယ်။အဲ့တော့တဂါရကမတွေကိုစောင့်ရှောက်ရမယ်ဆိုတဲ့အချက်ကလေးလည်းပဲဖြည့်ပြီးရောရှင်မကတ္တပကရှင်အာနန္ဒာကိုပြောပါတော့တယ်ဘလို့လဲဆိုတော့ခတ်တင်းတင်းပဲပြောခဲ့တယ်ငါရှင်အာနန္ဒာတဲ့တင်ကဘာဖြစ်လို့ဒီယဟန်ငယ်တွေကိုခေါ်ပြီးတော့ဒေသစာကြီးကြွရတာလဲတဲ့ဒီယဟန်ငယ်တွေဟာအိန္ဒြေကြီးလို့ချင်းမျက်စိကဟိုးကြည့်ဒီကြည့်နားကဟိုးထောင်ဒီထောင်အိန္ဒြေကလည်းပဲတစ်စက်မှမရဘူးတဲ့နောက်ပြီးတော့ဘောဇနီအမတ်တင်ညူတာတဲ့ဘောဇနီအမတ်တင်ညူတာဆိုတာဆွန်စားရင်လည်းပဲလောဘတွေကြီးမကုံနိုင်မခံနိုင်တဲ့ပြီးရင်သွန်ပြစ်ဒါမျိုးတွေကိုကြောင်းဆိုလို့ချင်းလည်းပဲကိုယ်နဲ့မတန်တရားတွေကိုနေတယ်ဒီလိုတိုင်းရှိကိုမသိတဲ့ကိုယ်ပမာဏကိုမသိတဲ့တန်ခါငယ်တွေနောက်ပြီးတော့ထားကြလုံးလာဝီရိယလည်းပဲနေလိုက်တာတဲ့အပြင်းထူတဲ့တန်ခါတွေငယ်တွေဒီတန်ခါငယ်တွေကိုခေါ်ပြီးတော့ဘာဖြစ်လို့ဒေသစာကြီးကြွားရတယ်လဲတဲ့ဒါရှင်အာနန္ဒာကိုရှင်မကတ္တပကပြောတာပါရှင်အာနန္ဒာကိုဘယ်မထေရပြောခဲ့တာလဲအဲ့တော့ရှင်မာကတ္တပကဆက်ပြီးတော့ပြောသေးတယ်ငါရှင်အာနန္ဒာတဲ့သင်ဟာကောက်စဘာပင်တွေကိုစဘာပင်တွေကိုဖျက်ဆီးတယ်လို့လှဲ့လေနေတယ်တဲ့လူတွေတကားတကမတွေကိုလည်းပဲဖျက်ဆီးတယ်လို့သင်ဟာဒေသစာတွေလှဲ့လေနေတယ်တဲ့ဆိုလိုတာဘုန်းကြီးတို့ခရီးတွေသွားတဲ့အခါအခင်းတွေပါတယ်ဖျက်သွားရတော့စဘာပင်တွေပါတယ်မပျက်စီးဘူးလားပျက်စီးသလားဒါကြောင့်မို့သင်ရဲ့လှဲ့လေခြင်းကဘာမှအကျိုးမရှိဘူးကောက်စဘာပင်တွေကိုဖျက်ဆီးတယ်လို့ဖြစ်နေတယ်သင်ရဲ့လှဲ့လေခြင်းကတကားတကမတွေကိုဖျက်ဆီးတယ်လို့ဖြစ်နေတယ်တဲ့ဘုန်းကြီးတို့ဒီလိုအိန္ဒြေမရတဲ့ယဟန်ငယ်လေးတွေကိုရင်ကြီးတွေနဲ့သွားတဲ့အခါရှင်အာနန္ဒာလည်းပဲဘုန်းကြီးတို့တဂါရကမတွေကကြည်ညိုတွေပြတ်မသွားနိုင်ဘူးလားပြတ်သွားနိုင်သလားအဲ့တော့လူတဂါရကမတွေရဲ့တရားတရားပျက်စီးတယ်ဆိုတာတဂါရကမတွေကိုဖျက်ဆီးခြင်းတစ်မျိုးတဲ့တဂါရကမတွေတရားတရားပြတ်အောင်လုပ်တာသူတို့ကိုဘာလုပ်ခြင်းတစ်မျိုးလဲဖျက်ဆီးပဲဒါကြောင့်ရှင်မာကတ္တပကငါရှင်အာနန္ဒာတဲ့သင်ဟာကောက်စဘာပင်တွေကိုဖျက်ဆီးတယ်လို့လှဲ့လေနေတယ်ငါရှင်အာနန္ဒာသင်ဟာကောက်စဘာပင်တွေကိုဖျက်ဆီးတယ်လို့လှဲ့လေနေတယ်လို့ပဲဒကာဒကမတွေကိုလည်းပဲပျက်စီးတယ်လို့အောင်လှဲ့လေနေတာနဲ့တူတယ်တဲ့အဲ့တော့နောက်ပြီးတော့ဆက်ပြီးတော့မိန်ကြားသေးတယ်ဘယ်လိုလဲဆိုတော့ငါရှင်အာနန္ဒာတဲ့သင်ဟာကိုယ်ပမာဏကိုမသိဘူးတဲ့အဲ့တော့ရှင်အာနန္ဒာကိုရှင်မာကတ္တပကကိုယ်ပမာဏကိုမသိတဲ့ပုဂ္ဂိုလ်တဲ့ဘာပမာဏကိုမသိတာလဲအဲ့တော့ဘာစကားလေးပါလေဆိုတော့ဟောဒီပဇင်းငယ်လေးကကိုယ်ပမာဏကိုမသိလေစွာဆိုပြီးတော့အရှင်အာနန္ဒာကိုပဇင်းငယ်လေးလို့သုံးနှုန်းသွားခဲ့ပါတယ်ဘယ်လိုသုံးနှုန်းသွားခဲ့တယ်လဲအဲ့တော့ရှင်အာနန္ဒာအဲ့ဒီအချိန်မှာတတ်တော်ဟာ80နဲ့တနှစ်ရောက်ပြီတဲ့80ဘယ်လောက်ရောက်ပြီလဲ80တနှစ်ရောက်လို့ဇပင်ဖြူတွေတောင်ပေါက်နေခဲ့ပါပြီအဲ့တော့ဇပင်ဖြူတွေပေါက်နေတဲ့တတ်တော်80တနှစ်လောက်ရောက်နေတဲ့ရှင်အာနန္ဒာကိုရှင်မာကတ္တပကပဇင်းငယ်လေးတဲ့ဘယ်လိုခေါ်လိုက်တယ်လဲဟောဒီပဇင်းငယ်လေးကကိုယ်ပမာဏကိုမသိလိုက်တာဆိုပြီးတော့မင်ကြားခဲ့ပါတယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဒီလိုမင်ကြားရတယ်ဆိုတော့ရှင်အာနန္ဒာနဲ့ရှင်မာကတ္တပဟာတိတ်ပြီးတော့ယဉ်ဤလို့တဲ့တိတ်ပြီးတော့ဘာဖြစ်လို့လဲယဉ်ဤလို့ ဒီလိုပမာဏမသိပဲနဲ့တရားဓမ္မတွေကသင်ငန်းဝေပေးတယ်ဘာခွင့်ရေးလိုချင်လို့ဝေပေးမှမသိဒါတွေကိုခေါ်ပြီးတော့ဒေတာစာရီကြွပြီးတော့လူထွက်တရားဓမ္မတွေရဲ့အကြီးညိုတွေပြက်စဘာခင်တွေပြက်စီတရားဓမ္မတွေတရားတရားနေပါဒါဝကြီးပဲပြီးတော့ကုပမာဏကိုမသိဘူးတဲ့ယဟန်ငယ်လေးတွေကိုရင်ကြီးတွေနဲ့သွားတဲ့အတွက်ကုမာရကဆိုတဲ့ယဟန်ငယ်ဆိုတဲ့စကလုံးဟာယဟန်ငယ်တွေနဲ့ကြွနေတဲ့အတွက်တုံ့နှုံလိုက်တာပါအဲ့တော့ဒီလိုတုံ့နှုံတာဟာယင်းနီးလို့လားမယင်းနီးလို့လားမေတ္တာရှိလို့လားမုန်းလို့လားဘုန်းကြီးတို့ကဒီလိုစာပေထဲမှာတည်ဘူးတော့စောစောကဆရာတော်ဘုရားကြီးကနိုင်ငံကျော်ဓမ္မဂရိကဖြစ်နေတဲ့မြတ်စွာဘုရားဆရာတော်ကိုလည်းပဲမင်းเสียရမောင်လက္ခဏာကတရားဟောဖို့ပဲတည်တယ်တဲ့ဘာလို့ဖို့ပဲတည်တယ်လဲဒီလိုနိုင်ငံကျော်နေတဲ့ဓမ္မဂရိကတပည်တစ်ပါးကိုဒီလိုပြောတယ်ဆိုတာမေတ္တာကြီးမားလို့လားမုန်းလို့လားဒါကြောင့်ဘုရားရှင်ရဲ့ဒေသနာယဝတယထဘောတုတေဘောတုတေပရိယနေပရိပတ်တွင်ကြွကျင်သောအမြတ်သောသုတရှိကြပေကုန်သောယဟန်တော်တို့ကိုဝတယေစာပေပူဇာတရားပြလျက်နိညာပုံသည်တရင်သုံးစေရာဤတဲ့အဲ့တော့ဆရာတော်ဘုရားကြီးရဲ့ပရိယတိဘောတုတပြောစရာကိုမလိုအောင်ပြည့်စုံခဲ့တယ်ပတိဝေဒာဘောတုတမေတ္တာကရုဏာရီကြီးမားတယ်ကိုနဲ့ယဉ်နီးတဲ့တပည့်မဟုတ်ဘဲနဲ့ဘုန်းကြီးတို့ဘောမှာတပည့်ယဉ်လို့စောင့်ရှောက်ခဲ့တယ်ပြောစရာရှိရင်လည်းပဲမင်းလည်းပဲစာချဖို့ပဲသိတဲ့သူဆိုပြီးတော့တကယ့်ကိုပဲပြင်းပြင်းထန်ထန်မိန့်ကြားတော်မူခဲ့ပါတယ်ဒါရီယာဘုန်းကြီးတို့မေတ္တာကရုဏာရဲ့သင်္ကေတတွေပါမေတ္တာကရုဏာကြီးမားတယ်ဆိုတာအာကုတ္တနေပါတယ်လောဘဒေါသနေပါတယ်ဒီအိဗေမျိုးမရောက်ဘူးလားရောက်သလားလောဘဒေါသနေပြီးတော့မေတ္တာကရုဏာကြီးမားတယ်ဆိုရင်ဒါရီယာမတ်ဖို့နိဗ္ဗာန်ရကြောင်းမဖြစ်ဘူးလားဖြစ်သလားမဖို့နိဗ္ဗာန်ရာကြောင်းဖြစ်သွားရင်ဒီလိုပြောခဲ့တဲ့စကားဒီလိုမင်ကြားခဲ့တဲ့စိတ်ထားဒီလိုပြုမှုခဲ့တဲ့အမူအရာတွေကဘုန်းကြီးတို့ပฏิဝေဒဘဟုတုတ္တတဲ့ဘာဘဟုတုတ္တလဲပฏิဝေဒဘဟုတုတ္တပါဗျာမြတ်စွာဘုရားကဒီလိုပရိယတ္တိဘဟုတုတ္တပฏิဝေဒဘဟုတုတ္တရှိကြတဲ့တန်ဃာတော်ရှင်မြတ်တွေကိုကြောင်းဘုန်းကြီးဖြစ်နေတင်ပါတဲ့ဝါတယေထဘဟုတုတ္တေယထာဤမိမိတို့ဆောက်လုံလူဒန်းထားတဲ့ကြောင်းတော်၌ဘောဓုတေပရိယနေပฏิပတ်တွင်ကြွန့်ကျင်သောအမြတ်သောသုဒ္ဓရှိကြတဲ့ယံတော်ရှင်မြတ်တို့ကိုဝါတယေစာပေပူဇာတရားပြလျက်နိညာပုံစီတရင်သုံးစီရာဤဤတည်းသို့ဘဂဝါသုံးလောကဒုဒ္ဓရှင်တော်မြတ်ဖရာသည်အနုမောဒီကောင်းစွာမသွေနုမောဒနာတရားဟောကြားတော်မူခဲ့ပါပေတည်းအဲ့တော့ဘုန်းကြီးတို့ယနေ့ယူနီဆန်အကြောင်းတကာတကာမတွေဟာကိုကိုကိုတိတ်ပြီးတော့ဝမ်းသာတင့်တယ်ဂုံယူတင့်တယ်ဒီလိုပရိယတ္တိပฏิပတ္တိပฏิဝေဒဘောဓုတ္တပြေဝါတဲ့ဆရာတော်ဘုရားကြီးရဲ့ဗျာဒိတဝဆနမင်ကြားခဲ့တဲ့ဇာတ်ကြောင့်ဆရာတော်ဘုရားကြီးရဲ့အလိုဆန္ဒပြေဝအောင်ဆိုပြီးတော့မိမိတို့ကြောင်းလူကွင်ရတယ်ဆိုတာမြတ်စွာဘုရားဟောကြားတဲ့တရားတော်နဲ့မြတ်စွာဘုရားဇေတဝန်ကျောင်းရေစဲချပွဲမှာဟောကြားခဲ့တဲ့ကျောင်းဘုန်းကြီးတင်မြောင်နီးနဲ့တထထဲကြနေတယ်တဲ့ဘလို့ကြနေတယ်လဲဒါတွေကတိတ်ပြီးတော့ဝမ်းသာစရာကောင်းတယ်နောက်ဆရာတော်ဘုရားကြီးရဲ့ဂုံကိုဘုန်းကြီးနည်းနည်းလေးပြောပါဦးမယ်အဲ့တော့ဆရာတော်ဘုရားကြီးရဲ့ဘုန်းကြီးတို့ကိုတော်တိုင်ကျမ်းမာရေးတိတ်ပြီးတော့မကောင်းတော့ဘူးတတ်တော်ကြီးပြီဆိုတော့အခုတိပိတကဒါရာဖြစ်တော်မူတဲ့ဆရာတော်ဥဇတိလာကိုကြောင်းလွယ်ပေးခဲ့တယ်တဲ့ဒါလည်းပဲကိုယ်တိုင်ပရိယတ္တိဘောဓုတ္တပฏิဝေဒဘောဓုတ္တရှိုံနဲ့အာမရပဲနဲ့နောက်မျိုးဆက်ကိုလည်းပဲရှာဖွေခဲ့တယ်တဲ့နောက်မျိုးဆက်ကိုလည်းဘာလုပ်ခဲ့တယ်လဲဒီလိုမျိုးမျိုးဆက်တွေကိုရှာဖွေခဲ့တာဟာဘုန်းကြီးတို့သူတော်ကောင်းတွေရဲ့လမ်းစဉ်ဖြစ်ပါတယ်ဘသူတွေရဲ့လမ်းစဉ်လဲသူတော်ကောင်းတွေရဲ့လမ်းစဉ်ပါဗျာအဲ့တော့ဘုန်းကြီးတို့ဒီနောက်မျိုးဆက်ကိုရှာဖွေတယ်ဆိုတာဒါပညာရှင်သူတော်ကောင်းတွေရဲ့လမ်းစဉ်ဆိုတာဘုန်းကြီးကဘာလို့ပြောနိုင်တယ်လဲဆိုတော့ဘုန်းကြီးတို့ဒုတိယတန်ခါရင်တာတင်တာဘုရားရှင်ပြိဋိနိဗ္ဗာန်ဆံပြီးအနှစ်တရာကြာတဲ့အခါဒုတိယတန်ခါရင်တာတင်တယ်တဲ့အနှစ်ဘလောက်ကြာတဲ့အခါတင်လဲအနှစ်တရာကြာတဲ့အခါပါဗျာအဲ့တော့ဒုတိယတန်ခါရင်တာတင်ပွဲကြီးမှာဘုန်းကြီးတို့ပြီးတဲ့အခါမထေမြတ်ကြီးတွေကဘယ်လိုစဉ်းစားခဲ့လဲဆိုတော့ဒုတိယတန်ခါရင်တာတင်ပွဲကြီးတို့ပြီးသွားပြီသာသနာတော်တန်ရှင်းရေးတော်လုပ်ပြီးသွားပြီတစ်ချိန်မှာသာသနာတော်ရဲ့ဘေးရန်နေမြန်ဖြစ်အောင်မလားလို့ဘုန်းကြီးတို့ဒီအနာဂတဉာဏ်နဲ့ပေါ့နော်ကြည်တော်မူတဲ့အခါမှာအနာဂတန်တဉာဏ်နဲ့ကြည်တော်မူတဲ့အခါမှာနောက်မှဒီနှစ်ကနေပြန်၍ရေတွက်ရင်နှစ်ပေါင်း118နှစ်ကြာရင်တိရိဒ္ဓမသောကမင်းကြီးလက်ထက်မှာသာသနာဘေးရန်တွေဖြစ်အောင်မယ်လို့ရန်တာရှင်မြတ်ကြီးတွေမြင်တော်မူခဲ့ကြပါတယ်အဲ့တော့သူတို့တာဝန်ဟာဘုန်းကြီးတို့ကြေသွားခဲ့ပါပြီအဲ့တော့ဒုတိယတန်ခိုင်နာတင်ပွဲကြီးကျင်းပါတယ် ်ပိတကတိတန်ရှင်အောင်လှုပ်တယ်သာသနာတော်ကြီးတန်ရှင်အောင်လှုပ်တယ်အဲ့တော့ဒီဆရာတော်ဘုရားကြီးတွေရဟန္တာရှင်မြတ်ကြီးတွေကတာဝန်မကြေခဲ့ဘူးလားကြေခဲ့သလားကြေခဲ့ပါဗျာဒါပေမဲ့တာဝန်ကြေယုံနဲ့အာမရသေးပါဘူးနောက်အနာဂတ်မှာဒီလိုဘေးရန်မျိုးကြီးတွေဖြစ်ရင်ဘယ်သူများတုံ့တင်နိုင်မှမလဲဆိုတော့ကြည့်လိုက်တော့တိရီဓမ္မတော်ကမင်းကြီးလက်ထက်နှစ်ပေါင်း118နှစ်လောက်ကြာရင်ဒီဘေးရန်တွေဖြစ်လိမ့်မယ်အဲ့တော့ဒီဘေးရန်ကိုသာသနာဘေးရန်တွေကိုတန်ရှင်အောင်သာသနာတော်ကြီးတည်မြဲသွားအောင်ဘယ်သူများလှုပ်ပေးနိုင်မလဲလို့ဆက်ပြီးတော့ကြည့်တော့လူပြည်မှာရှားပွေတဲ့သာသနာတန်ရှင်အောင်လုပ်နိုင်တဲ့ပုဂ္ဂိုလ်မတွေ့ရပါဘူးတခါနှစ်ပြည်6ထက်ကိုကြည့်တယ်မတွေ့ရပါဘူးဒါပေမဲ့ဗြဟ္မပြည်မှာကြည့်လိုက်တဲ့အခါတော့တိတ်တာဗြဟ္မမင်းကိုတွေ့တယ်တဲ့ဘာဗြဟ္မမင်းကိုတွေ့လဲတိတ်တာဗြဟ္မမင်းကိုတွေ့တဲ့အခါဆင်ခြင်ကြည့်တော့ဟောဒီတိတ်တာဗြဟ္မမင်းကတော့လူပြေကိုပဋိသင်္ဍေနေပြီးတော့သာသနာပြုနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ဆိုပြီးတော့ရဟန္တာရှင်မြတ်ကြီးတွေဟာဗြဟ္မပြည်ကိုတကိုးနဲ့ကြွတယ်တဲ့ဘယ်ပြည်ထိကြွသလဲဗြဟ္မပြည်ကြွပြီးတော့ဗြဟ္မမင်းကြီးကိုအရှင်ဗြဟ္မမင်းနဲ့တင့်ကိုကျွန်ုပ်တို့တိုက်တွန်းပါတယ်အဲ့တော့သာသနာတော်တစ်ချိန်မှာနှစ်ပေါင်း118နှစ်လောက်ကြာတဲ့အခါဘေးရန်တွေဖြစ်တဲ့အခါမှာလူပြည်နဲ့ပြည်လိုက်ပြီးတော့သာသနာဘေးရန်ကိုကာကွယ်မဲ့သာသနာတော်တန်ရှင်းတည်တံ့ပြန်ပွားအောင်လုပ်မဲ့ပုဂ္ဂိုလ်မြတ်ကိုကျွန်တို့တို့ရှာပါတယ်တဲ့ဒါပေမဲ့လူပြည်နဲ့ပြည်မှာမတွေ့ခဲ့ပါဘူးတဲ့ဒါကြောင့်ရှင်ဗြဟ္မာမင်းဟာဒီဗြဟ္မာဘုံကနေသုတည်လို့ရှိရင်လူပြည်မှာပဋိသင်္ဍေနေပြီးတော့သာသနာပြုပါတဲ့အဲ့တော့ရဟန္တာရှင်မြတ်ကြီးတွေဟာတောင်းပန်နေကြတာဘယ်သူတွေကတောင်းပန်တာလဲတောင်းပန်ခံရတာကတိတ်တဗြဟ္မာမင်းဆိုတာပုထုဇဉ်ဗြဟ္မာတဲ့ဘာဗြဟ္မာလဲဘုန်းကြီးတို့တိတ်ပြီးတော့ကြည်ညိုစရာကောင်းတာကြည့်နော်သာသနာရေးနဲ့ဆက်လာလို့ရှိရင်ယန္တာရှင်မြတ်ကြီးတွေဆိုတာအစင်မမြင်ဘူးလားမြင်သလားဒီလိုအစင်မြင်တဲ့ယန္တာရှင်မြတ်ကြီးတွေကပုထုဇဉ်ဖြစ်တဲ့ဗြဟ္မာကိုသွားပြီးဘာလုပ်ကြသလဲလူပြည်ဖြစ်ပြီးတော့သာသနာပြုပါတဲ့အဲ့ဒါသာသနာစိတ်တဲ့ဘာစိတ်တဲ့လဲကိုကြိုးလားသာသနာကြိုးလားတိတ်ပြီးတော့တွေးလေကြီးညိုစရာကောင်းလေပဲဒီလိုသာမလုပ်ခဲ့ရင်ဘုန်းကြီးတို့သာသနာတော်ကြီးကွယ်လောက်ပြီတဲ့သာသနာကွယ်ရင်ယနေ့တည်းကဓမ္မတွေတရားနာခွင့်တရားရှုမခွင့်မရနိုင်တော့အင်မတန်မှဆုံးရှုံးသွားပြီလောကကြီးဟာမိုက်တိုက်ကြီးဖြစ်သွားပြီတဲ့ခုတော့တိတ်တဗြဟ္မာကြီးကိုသွားပြီးတော့တောင်းပန်လိုက်တဲ့အတွက်တိတ်တဗြဟ္မာကြီးကလည်းပဲသာသနာပြုရမယ်ဆိုတဲ့ဇကားလေးကြားတာနဲ့ဝမ်းမြောက်ဝမ်းသာနဲ့ဝန်ခံပြီးတော့ဘုန်းကြီးတို့လူပြည်မှာဆင်းပြီးတော့ပဋိသင်္ဍေနေတယ်တဲ့အဲ့ဒီပဋိသင်္ဍေနေတဲ့တိတ်တဗြဟ္မာလောင်းကဘုန်းကြီးတို့ဘာဖြစ်တယ်လဲဆိုတော့ရှင်မောဂလိပုတ္တတိတ်တမထေတဲ့တတိယတန်ခါယနာကိုဥဆောင်သွားခဲ့တယ်တဲ့ဘယ်တန်ခါယနာကိုဥဆောင်သွားခဲ့တယ်လဲတတိယတန်ခါယနာကိုဥဆောင်သွားခဲ့တယ်လက်တွဲပြီးတော့သာသနာပြုသွားခဲ့တယ်အဲ့တော့ဘုန်းကြီးတို့သူတော်ကောင်းတွေဟာအနာဂတ်သာသနာအတွက်မတွေးဘူးလားတွေးသလားဒါဘာလန်းစဉ်လဲသူတော်ကောင်းလန်းစဉ်တဲ့ဘာလန်းစဉ်လဲခုလဲဘုန်းကြီးတို့ကြည့်လေပထမကံတော်ဆရာတော်ဘုရားကြီးကိုတော်တိုင်းပရိယတိပတိဝေဒအထိုက်လျောက်ပြည့်စုံခဲ့တယ်ပြည့်စုံပြီးတော့ငါပြန်တော်မူလို့ရှိရင်ငါရဲ့တတန်းမကြတော့ဘူးအဲ့တော့ဒီကြောင်းတက်ကြီးဒီသာသနာတော်ကြီးစီပင်အောင်ဘသူကိုလွှဲရမလဲဆိုပြီးတော့ဆရာတော်ဘုရားကြီးမတွေးခဲ့ဘူးလားတွေးခဲ့လောက်သလားတွေးခဲ့တဲ့အတွက်ဘုန်းကြီးတို့ဆရာတော်ဦးဇတိလကိုတင်ခဲ့တယ်တဲ့ပိဋကတ်၃ပုံကျွမ်းကျင်တော်မူတဲ့ဆရာတော်ကိုတင်ခဲ့တယ်ဝါတယေထဘောတုတေဧထာဤမိမိတို့ဆောက်လုံးလူတန်တာတဲ့ကြောင်းတော်၌ဘောသူတေပရိယနှင့်ပတိပတ်တွင်ကြွန့်ကျင်သောများသောသုဒ္ဓရှိကြတဲ့တန်ဃာတော်ရှင်မြတ်တို့ကိုဝါတယေစာပေပူဇာတရားပြလျက်နိညာပုံသေးတရင်သုံးစေရာ၏တဲ့ဒါမြတ်စွာဘုရားရဲ့မိမာချက်ဘုသူရဲ့မိမာချက်လဲအဲ့တော့ဆရာတော်ဘုရားကြီးကဘောသူတ္တနဲ့ပြေဝါတော့မြတ်စွာဘုရားရဲ့ဝါတယေထဘောသူတေဆိုတဲ့စကားအရဆွေမျိုးတွေကိုမကြည်ဘူးပါကူလည်းမဲမကြည့်ဘူးအကတိမလိုက်စားတော်မူပဲတဲ့ဆရာတော်ဦးဇတိလကိုတင်ခဲ့တယ်တဲ့ကိုတိုင်းလည်းပဲပရိယတိပတိဝေဒဘောသူတအထက်လျောက်ပြည့်စုံခဲ့တယ်လို့နောက်မျိုးဆက်ကိုလည်းပဲပထမကန္နာယုံသာသနာတော်ကြီးကြီးပွားပါစေဆိုပြီးတော့ဘောသူတနဲ့ပြည့်ဝတဲ့ပုဂ္ဂိုလ်ကိုရှာဖွေပြီးတော့တင်ခဲ့တာဘုန်းကြီးတို့သူတော်ကောင်းတွေရဲ့လမ်းစဉ်ပါတဲ့ဘသူရဲ့လမ်းစဉ်လဲသူတော်ကောင်းတွေရဲ့လမ်းစဉ်ပါဗျာအဲ့တော့သူတော်ကောင်းတွေရဲ့လမ်းစဉ်ကဒီလိုရှိပါတယ်ဘုန်းကြီးတို့စကားဆက်မိလို့ဆရာတော်ဘုရားကြီးကတခါပြောခဲ့ဘူးတဲ့ဘုန်းကြီးလေတဲ့တခါတုန်းကအိမ်မရစားမရကိုစင်းရဲစိတ်စင်းရဲတွေတိတ်ကြုံခဲ့တယ်တဲ့ဘာဖြစ်လို့လဲဆိုတော့အင်မတန်မှညံကောင်းတဲ့ယဟန်တစ်ပါးကိုတက်ကြတိဟာဘီဝန္တဓမ္မစရိယဖြေခိုင်းမယ်ဆိုပြီးတော့ဘုန်းကြီးကမွေးထားတာအဲ့ဒီကိုတော်လေးကလူထွက်သွားလို့တဲ့ဘာဖြစ်သွားလို့လဲအဲ့တော့ဆရာတော်ဘုရားကြီးကဒီသာသနာပြုမဲ့ပုဂ္ဂိုလ်လောင်းလျာလေးကိုတေချာပြုစုခဲ့တယ် ပြုစုတဲ့ထဲကနေပြီးတော့ဘုန်းကြီးတို့တခါတည်းရန်သစ်ပင်လေးတွေစိုက်ခြင်းစိုက်ရင်းနဲ့ပူကြတာတွေပါတယ်ရှိပြီးတော့မသေးဘူးလားသေးသလား
သေးပါဘူးခင်ဗျာ
ဒီလိုပဲဆရာတော်ဘုရားကြီးပြုစုခဲ့တဲ့ဒီရန်တော်ရှင်မြတ်ဟာလည်းပဲဘွဲ့တော်ဘုန်းကြီးမသိတော့ပါဘူးအဲ့တော့ဘုန်းကြီးမာတဲ့အိတ်မဝင်အိတ်မပြောစားမဝင်ကိုယ်စင်ရဲ့စိတ်စင်ရဲ့ ਨੇ တော်တော်ကိုခံစားခဲ့ရတယ်ဆိုပြီးတော့ဆရာတော်ဘုရားကြီးပြောပြခဲ့တာအနာဂတ်သာသနာအတွက်လားကိုကျိုးအတွက်လားအန
ာဂတ်
ဒါကြောင့်ဘုန်းကြီးတို့ဖះရှင်ရလည်းပဲကျောင်းတက္ကရာမတွေကကျောင်းဆောက်ပြီးရင်ငါတို့တာဝန်ကျေပြီဆိုပြီးဒါမျိုးမနေကြပါနဲ့တဲ့ဘာလို့ရမလဲဆိုတော့ကိုကျောင်းမနေမဲ့တန်ဃာတော်ရှင်မြတ်တွေကိုသီလတုဒ္ဒစသည်ဖြင့်တုဒ္ဒဆွဲစုံလာတဲ့တန်ဃာတော်ရှင်မြတ်တွေကိုရှာဖွေပြီးတော့ကျောင်းတင်ပါလို့မြတ်စွာဘုရားကမိန့်မာတော်မူခဲ့ပါတယ်ကဲပြန်စုနှစ်ဖြာတုဒ္ဒနှစ်ဖြာတုဒ္ဒဆွဲစုံလာမုတ်ချကြောင်းတိုင်တင်သင့်သည
်
နှစ်ဖြာတုဒ္ဒဆွဲစုံလာမုတ်ချကြောင်းတိုင်တင်သင့်သည
်
အာလုံးဆိုလိုက်အဲ့တော့မြတ်စွာဘုရားဇေတဝန်ကျောင်းရေစဲချပွဲရာဇီယုတ်တည်းရဲ့ကျောင်းပေါင်းအလုံး60ရေစဲချပွဲမှာမြတ်စွာဘုရားညွှန်ကြားချက်နဲ့ယနေ့ယူနီဆန်တက္ကရာမတွေရဲ့လှုပ်ဆောင်ချက်နဲ့မကိုက်ညီဘူးလားကိုက်ညီသလားက
ိုက်ညီပါပါဘုရား
အဲ့တော့ဆရာတော်ဦးဇတိလအနေနဲ့လည်းပဲတာဝန်တစ်ခုရှိသွားခဲ့ပါပြီ။ဘာလဲဆိုတော့ကိုယ့်ရဲ့မျိုးဆက်ကိုတော်အောင်မွေးရမယ်တဲ့ကိုယ့်ရဲ့မျိုးဆက်ကိုဘာလုပ်ရမလဲ
။
ဘုန်းကြီးတို့ဆရာကြီးဥဖေမောင်တင်ဆိုတာဝိသုဒ္ဓိမတ်တွေကိုအင်္ဂလိပ်လိုဘာသာပြန်သွားတဲ့ဆရာကြီးကမိန်ကြားခဲ့တယ်။ဘာလဲဆိုတော့ဆရာသမားတော်တယ်ဆိုတာဘာလဲဆိုတော့ကိုမျိုးဆက်တွေကိုကိုယ့်တဲ့တာအောင်လုံးနိုင်မှတော်တာတဲ့။ကိုမျိုးဆက်တွေကိုကိုယ့်တဲ့ဘာဖြစ်အောင်လုံးမှတော်တာလဲ
။
တကယ်လို့ကိုမွေးတဲ့မျိုးဆက်ကကိုယ့်တဲ့ညံသွားတယ်။အဲ့ဒီမျိုးဆက်ကအဲ့ဒီမျိုးဆက်တဲ့ညံသွားတယ်။အဲ့ဒါဆိုရင်ဘုန်းကြီးတို့မျိုးဆက်တွေကတဖြည်းဖြည်းနဲ့နှိမ့်ကြသွားမလား။မြင့်သွားမလား
။
ဆရာတော်ဘုရားကြီးကဘုန်းကြီးတို့ဒီလိုခင့်မြင်နေလေပဲရှိတဲ့အတွက်အာလုံတကြတရားပြယွန်သကျောင်းတိုင်းဘုန်းကြီးဖြစ်ဖို့စာချဘုန်းကြီးဖြစ်ဖို့မွေးမြူခဲ့တယ်။နောက်ပြီးတော့တခါဆရာတော်ဦးဇတိလလိုပုဂ္ဂိုလ်မျိုးကိုခေါ်ပြီးတော့ကျောင်းတင်ခဲ့တယ်ဆိုတာဒါဟာကိုကျိုးတွယ်လားအနာဂတ်သာသနာကျိုးတွယ်လားအနာဂ
တ်သာသနာကျိုးတွယ်ပါဗျာ။
ဘုရားရှင်ဟောကြားတော်မူတဲ့မိမ့်မာတော်မူချက်နဲ့လည်းမတူဘူးလားတူသလား
တူပါတယ်ဗျာ။
တူတယ်။ဒါကြောင့်ယနေ့တခါဓမ္မတွေဟာအိမတန်မပရိယတိပฏิပဝေဒဘောတုတ္တရီကျွယ်ဝတော်မူတဲ့ပထမဂန္ဓဝံဆရာတော်ဖရာကြီးနောက်ဆရာတော်ဖရာကြီးကနေပြီးတော့လမ်းညွန်ကျက်နဲ့ကျောင်းကိုဆက်ခံတော်မူတဲ့ဆရာတော်ဦးဇတိလပိဋကသုံးပုံကျွမ်းကျင်တဲ့ဆရာတော်ဒီလိုဆရာတော်တွေတရင်သုံးနဲ့ကျောင်းမှာလာပြီးတော့ကျောင်းဆောက်ခွင့်ရပြီဆိုတော့ဒီကျောင်းပေါ်မှာစာအံ့ကြမယ်စာသင်ကြမယ်ဖျောက်ပြူကြမယ်မေတ္တာပွားကြမယ်ဒီလိုလုပ်လို့ရှိရင်တခါတခါမှဒီမှာအိပ်ဖယ်နေနေလုပ်ငန်းပဲလုပ်နေနေအာယုံပဲပြုတ်နေနေကုသိုလ်တွေမတိုးဘူးလားတိုးသလားတ
ိုးပါပါခင်ဗျာ
ဒီကုသိုလ်တွေကဘလို့တိုးတယ်လဲမေးနေရောညာရောတိုးပွားနေတာတဲ့ဘလို့တိုးပွားနေလဲ
နေရောညာရောတိုးပွားနေတာပါခင်ဗျာ
ကဲဒါတော့ဆိုလို့ရှိရင်ဘုန်းကြီးပြောခြင်းတယ်ကျောင်းတိုင်ဘုန်းကြီးတင်းမြောင်းနီးဆိုတာမြတ်စွာဘုရားရဲ့လူကြအလုံးတိလောက်ပါပြီအဲ့တော့ဒါလေးကိုရက်လောက်ပြီအဲ့တော့ဒကာဓမ္မတွေရဲ့တာဝန်စသည်ဟုတော့ဘုန်းကြီးအချင်းချုပ်လေးပဲဟောတော့မယ်အကျေဟောခြင်းမရှိတော့တဏှာကြီးလည်းပြည့်သွားပြီကဲအားလုံးတက္ကရာမတွေကျောင်းတက္ကရာမတွေကစောက်ပြီးရင်ပြီးပြီလားဆိုတော့ဘာတာဝန်ရှိသေးတယ်ဆိုတော့အားလုံးလိုက်စို့ပစ္စည်းလေးဖျ
ား
လူအရာ
မ
ှန်စွာလူရမည
်
ပစ္စည်းလေးဖျားလူအရာမှန်စွာလူရမည
်
အဲ့တော့ပါဠိလိုကတော့တေသန်နင်းစပါနင်းစတေသန်နင်းစပါနင်းစဝဋ္ဌာသေနာသနာနိစတရေယဥစုကုတေသူဝိပဒန္နေနစေတသာဝိပဒန္နေနထုသဖြင့်ကြည်လင်သောစေတသာဉာဏ်ရောင်လျံပိတ်ကုသိုလ်စိတ်ဖြင့်တရေယသာသနာတည်မှုအရှိရှု၍ဂယုပြုကားပေးလူရာ၏တဲ့လှူတဲ့အခါမှာသာသနာရှေအောင်ဂယုစိုက်ပြီးလှူပါတဲ့ဘာရှေအောင်ဂယုစိုက်ရမလဲမအဆက်ဓာရီသာသနာပျက်စီးမဲ့အရာဝတ္ထုတွေလှူတဲ့သလားမလှူတဲ့ဘူးလားအဲ့တော့ဒါကြောင့်ပစ္စည်းလေးပါလိုအပ်တာကြောင်းကိုပြင်သင်ရင်ပြင်ရမယ်ဆွမ်းလိုအပ်ရင်ဆွမ်းလူရမယ်ဒါမှတက္ကရာကမကြီးရဲ့တာဝန်ကြီးမယ်တဲ့ အဲ့တော့တက္ကရာမရဲ့တောင်းကိုပြန်ဆိုပစ္စည်းလေးဖျာလူအပ်ရာမန်စွာလူရမည
်
ဒါကကြောင်းတက္ကရာမရဲ့တာဝန်နဲ့ဘသူရဲ့တာဝန်လဲအဲ့တော့ကြောင်းဖုံးကြီးတွေရဲ့တာဝန်ကဘာလဲဆိုတော့တေတသာဓမ္မံဒေသင်တိသဗ္ဗဒုက္ခပနုဒနံနဲ့ကဲလိုက်ဆိုဆင်းရဲကင်းရန်တရားမှန်ဧကံဟောရမည
်
ဆင်းရဲကင်းရန
်
တရားမှန
်
ဧကံဟောရမည
်
တေထိုကြောင့်တေထိုကြောင့်တိုင်းရင်ကပြည့်စုံစွာဖြင့်ကြောင်းမမွေလျောဆရာတော်တို့သည်တသတာယကတထိုကြောင့်တကားတကမာပေါင်းသူတော်ကောင်းအားတပ္ပဒုက္ခပနုဒနံလုံးစုံသောဆင်းရဲကိုပယ်နှုတ်နိုင်သောဓမ္မံတရားကောင်းတရားမြတ်ကိုဒေသင်သည့်ဒေသနာနည်းကိုတွင်ဤဖြင့်တည်တည်ကြနာဟောပြတော်မူကြပေကုန်၏တဲ့အဲ့တော့ဆရာတော်ဖရာကြီးရဲ့ကြောင်းတိုင်ဘုန်းကြီးတွေရဲ့တောင်းဟာဆင်းရဲကင်းဖို့တရားဟောရမယ်တဲ့ဘာဖြစ်ဖို့တရားဟောရမလဲလူကိုတန်းဖို့မဟောရဘူးတို့ကြောင့်ဘာလူနေတယ်ဘာလေလူပေါင်းအရေးမြတ်တယ်မပြောရဘူးတကယ်လူအပ်တာလူနေရင်ပြီးပြီတဲ့သူတို့လူတာမှားနေလို့ရှင်အာလူနေတာအာနာစရာကြီးငါမခေါ်ပဲနေလိမ့်မယ်ငါကြောင့်မလာပဲနေလိမ့်မယ်ဆိုပြီးမနေပါနဲ့တဲ့သူတို့မှားနေရင်ဒီလိုမလူသင်ဘူးဒီလိုလူသင်တယ်ဆင်းရဲဒုက္ခပယ်ကြောင်းပါရမီပယ်ကြောင်းတရားတွေကိုဟောသင်တယ်တဲ့ဒါမြတ်စွာဘုရားရဲ့ညွန်ကြားချက်ဘုသူရဲ့ညွန်ကြားချက်လေအဲ့တော့ဆရာတကာတာဝန်ကြည့်ပြီဆိုရင်ဘာဖြစ်လဲဆိုတော့အာလုံလိုက်ဆိုတရားအတိ
တရား
အတိကိုမာရှိ
ကိုမာရှ
ိစံဤနေဘူးပြီ
စံဤနေဘူးပြ
ီတရားအတိ
တရားအတ
ိကိုမာရှိ
ကိုမာရ
ှိစံဤနေဘူးပြီ
စံဤနေဘ
ူးပြီတေတသာဓမ္မံဒေသင်တိသဗ္ဗဒုက္ခပနုဒနံယံသောဓမ္မံဣတိညာယပရိနိဗ္ဗာတိအနာတောရန်တမန်ရင်ကဲ့သို့တရားကောင်းတရားမြတ်ကိုသောထိုကြောင့်တကားတကမှာပေါင်းသူတော်ကောင်းသည်ဤ देव ဤဗုဒ္ဓမြတ်စွာသာသနာတော်၌သာလျင်အင်းညာယာကြာနာစဉ်စားဘာဝနာပွားလျက်ဉာဏ်အတိမိကောင်းစွာသိ၍အနာတဝဘဝဘဝခွာမရသည့်အတဝကုန်ခန်းရန်သာဖြစ်လျက်ပရိနိဗ္ဗာတိအနုပါတိတေသာနိဗ္ဗာန်အဖြစ်အေးများချမ်းသာရပေ၏ဤတည်သူဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဖရာသည်အိမာဤကာရာဤဤကာထာတော်တို့ဖြင့်အနုမောဒီကောင်းစွာမသွေနုမောဒနာတရားဟောကြားတော်မူခဲ့ပါပေတည
်း
အဲ့တော့ကျောင်းတိုင်ဘုန်းကြီးတွေကလည်းပရိယပฏิပတ်ဆွဲဆုံးလှတဲ့ဆရာတော်တွေကျောင်းတက္ကရာမတွေကလည်းပဲလိုအပ်တဲ့ပစ္စည်းကိုလှူတယ်ဂုံပကသနာအတွက်မလိုအပ်တာတွေမလှူဘူးဒါမျိုးတာဝန်ကျေကြမယ်ကြောင်ဘုံကြီးတရားလည်းပဲငါလှူနေတဲ့တရားဓမ္မတွေမပြောပဲမဆိုပဲမနေပဲနဲ့ကောင်းရင်ကောင်းတယ်မှန်ရင်မှန်တယ်မမှန်ရင်မမှန်ဘူးဂုံပကသနာရည်မှန်းပြီးတော့လှူဒန်းတဲ့ဒါနနိဗ္ဗာန်မရောက်နိုင်ဘူးတန်ဃာတော်ရှင်မြတ်တွေချမ်းသာဖို့ပါရမီပြည့်ဖို့ဒီလိုစိတ်ထားနဲ့လှူဒန်းမှနိဗ္ဗာန်ရောက်တယ်ဆိုပြီးတော့အမှန်တိုင်းတရားဟောမယ်အဲ့တော့ဆရာတကာတွေတာဝန်ကျေပြီဆိုရင်နောက်ဆုံးတော့ဘဝဘဝကခွာမရခဲ့တဲ့အတ္တဝတ္တရားတွေကုန်ခန်းပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားနိုင်ပါတယ်တဲ့ဘာချမ်းသာခံစားနိုင်လဲဒါဘုန်းကြီးတို့ဆရာတကာတာဝန်ကြည့်တဲ့အခါရနိုင်တဲ့အကျိုးပေါ့ကဲတဏှာကြီးလည်းပဲကြော်သွားတော့ဘုန်းကြီးအနေနဲ့ကြောင်းလူရတဲ့အခါမှာထားတဲ့နဲ့ရည်ရွယ်ချက်ဆိုတဲ့လေးမျိုးကိုတော့ဘုန်းကြီးမဟောတော့ပါဘူးအချိန်လည်းပဲပြည့်သွားပြီဒါလို့ဆိုလို့ရှိရင်ကြောင်းလူမောဒနာတရားဆိုတဲ့တဏှာကြီးကြော်သွားတဲ့အတွက်အားလုံးတော့ညစဉ်နာနေရတဲ့အတွက်ဘုန်းကြီးကတဏှာကြီးကြော်ကြော်ပဲဟောလိုက်ပါတယ်အဲ့တော့ဒီတရားတော်ကိုနာယူပြီးတော့ယူနီဆန်ကြောင်းတကာတော်မနဲ့တကဝအားလုံးတော့တရားနာပရိသတ်တရားမိမိတို့ကိုယ်ကိုမိမိတို့ငါတို့အရတော်ပြီစွာလို့ဒီလိုဝမ်းမြောက်ဝမ်းသာနဲ့ဆက်လက်ပြီးတော့ပထမကဏ္ဍကုံဆရာတော်များနဲ့အဆက်ဆက်နဲ့လက်တွဲပြီးသာသနာပြုနိုင်ကြပါစေဒီလိုသာသနာပြုပြီးတော့နှလုံးသားထဲမှာပါရမီတွေရင့်တန်ပြီးမညံဖူညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း